Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဖေဖော်ဝါရီလ22ရက်အင်္ဂါနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30 နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်မြို့သားလူမျိုးရေးအကြံပေးပုဂ္ဂိုလ်စီအဖြစ်ကြီးတက်ဒုတိယဗိုလ်ချုပ်ကြီး HR McMaster ကိုသမ္မတဒေါ်နယ်ထရန့်အဆိုပြုလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်းရဲ့ဖေရူမေခွဲကိုဖြစ်သူတည်ဆုံတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေစေဖြစ်တဲ့အကြောင်းမလေးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုနားလောင်နေတူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။ဒီကနေ့ညသတင်းတွေပြီးနှားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
ရှာဖွေစစ်ဆေးစံမှာအင်းဒီပြပြသေးတဲ့အပြည့်အမျိုးလေးတွေပါလေးတွေဒါလေးတွေတော့ရှိခဲ့တာကျွန်တော်တို့ဟိုတွေ့ရပါတယ်အဲဒါပေမဲ့လည်းပဲဟိုမှာ
ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဝင်ဦးအောင်ကြည်ပြောသွားတာပါပြည်စုံကနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူလူခွင့်ရချိုးဖောက်မှုတွေရှိနေတယ်လို့ဆွတ်ဆွဲခံနေရတဲ့မောင်တော်မျိုးနဲ့အတွင်းမှာပဲအမျိုးသမီး၃ဦးနဲ့အမျိုးသားအလောင်း၁လောင်းကိုတူးဖော်တွေ့ရှိခဲ့တဲ့အကြောင်းတွေကိုကြားဖို့ရှိတယ်လို့တခါဒီအရှိတောင်အာရှအမျိုးသမီးသတင်းတောက်တွေရဲ့အခက်အခဲဆိုင်ရာဆွေးနွေးပွဲအကြောင်းနဲ့အာဆီယံဆိုင်ရာသတင်းလွှာတို့ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါပါရှင
်။အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်စီအဖြစ်အမေရိကန်စစ်တပ်မှရှောင်းလုံးစစ်မှုထမ်းလာခဲ့တဲ့မဟာဗျူဟာရေးရဲ့ကျွမ်းကျင်သူကြီးတက်ဒုတိယဗိုလ်ချုပ်ကြီး HR McMaster ကိုသမ္မတဒေါ်နယ်ထရန့်အဆိုပြုလိုက်ပါတယ်။တဲ့54နှစ်အရွယ်ဒုဗိုလ်ချုပ်ကြီး McMaster အရေးသွေးထက်မြက်သူတွေ့ကြုံကြီးမားသူပုဂ္ဂိုလ်ဖြစ်သမ္မတ Trump ကပြောဆိုခဲ့တာပါဒုဗိုလ်ချုပ်ကြီး McMaster လက်တလုံးမှာ American စစ်တပ်ကတိုက်ခိုက်ရေးတပ်ဖွဲ့တွေရဲ့စွမ်းရည်မြင့်တင်ရေးတခြားအစိုးရအေဂျင်စီတွေနဲ့ပူးပေါင်းညီနဲ့ဆောင်ရွက်ရတဲ့ဌာနမှာညွှန်ကြားရေးမှုဖြစ်တာဝန်ယူထားသူဖြစ်ပါတယ်လက်တလုံးအမျိုးသားလူမျိုးရေးကျန်ပြီးပုဂ္ဂိုလ်ဖြစ်တာဝန်ယူထားတဲ့ American စစ်တပ်ကအငြင်းစားဒုဗိုလ်ချုပ်ကြီး Kit Kellogg ကိုတော့အမျိုးသားလူမျိုးရေးကောင်စီအရာရှိချုပ်ဖြစ်တာဝန်ပေးသွားမှာဖြစ်ကြောင်းလည်းသမ္မတကကြေညာခဲ့တာပါ American သမ္မတထရမ့်အစိုးရတဲ့တာဝန်ယူပြီး24ရက်ကြာလွန်ခဲ့တဲ့တပတ်လောက်ကပဲအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်အဖြစ်ကဖယ်ရှားခံခဲ့ရတဲ့ငိမ့်စားစစ်ဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းနေရာမှာဒုဗိုလ်ချုပ်ကြီး McMaster တာဝန်ယူမှာဖြစ်ပါတယ်။အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဟောင်းဖလင်းဟာသမ္မတတစ်ဖြစ်ကျန်းသက်စာချိန်ဆခဲ့တဲ့ဇန်နဝါရီလ20ရက်နေ့မတိုင်ခင်သတင်းပတ်တွေတုန်းကအမေရိကန်ဆိုင်ရာရုရှားတံတမကြီးနဲ့အဆက်အသွယ်လုပ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ဒုသမ္မတ Mike Pence ကိုမမှန်မကန်ပြောဆိုခဲ့တာလက်ခံနိုင်စရာမရှိကြောင်းလည်းသမ္မတ Trump ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားပါတယ်။
ဆွေဒီနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေဟာအောင်မြင်မှုမရှိဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုထားသလိုတည်တင်းမီဒီယာအတူအယောင်တွေကဖြစ်ရမှန်တွေကိုဖုံးကွယ်ထားတယ်လို့လည်းပြောဆိုလိုက်ပါတယ်။တောက်ကြနေညကဆွေဒင်မှာအကြမ်းဖက်မှုဖြစ်ခဲ့ကြောင်းစနေနေ့ကမာယွန်ပြောဆိုခဲ့ပြီးနောက်မှာပဲအမေရိကန်နဲ့ဆွေဒီနိုင်ငံတို့ကြားအပြန်အလှန်ဝေဖန်မှုတွေလည်းထွက်ပေါ်လာခဲ့တာပါ။အမေရိကန်သမ္မတရဲ့မှတ်ချက်အပေါ်မှာတော့ဆွေဒီနိုင်ငံသားတွေလူမှုကွန်ရက်တွေမှာအကြီးအကျယ်တယောဝေဖန်ခဲ့ကြပါတယ်။သမ္မတထရမ့်ကတော့အမေရိကန်ရုပ်မြင်သံကြား Fox News ကရွှေ့ပြောင်းအခြေကြသူတွေနဲ့ဆွေဒီနိုင်ငံကြောင်တောက်ကြနေမှာထုတ်လင်းခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့မှတ်ချက်ပေးခဲ့တာဖြစ်ကြောင်းနောက်ပိုင်းမှာဖြေရှင်းခဲ့ပါတယ်။ဆွေဒင်နိုင်ငံဟာလူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်လို့ပြဿနာမရှိဘူးလို့ပြောနေတာတွေဟာသတင်းအသုတွေဒါဖြစ်ကြောင်းလည်းသတင်းလာနေမှာ Twitter စာမျက်နှာမှာ Trump ကထပ်မံရေးသားခဲ့တာပါ။ဆွေဒင်ဝန်ကြီးချုပ် Stephen Löfven ကတော့ American သမ္မတရဲ့မှတ်ချက်တွေနဲ့ပတ်သက်လို့အာအော်မိကြောင်းသတင်းလာနေနောက်ပိုင်းမှာပဲတုံ့ပြန်ခဲ့ပါတယ်။ Fox ရုပ်မြင်သံကြားကတော့ဆွေဒင်နိုင်ငံမှာ2013ခုနှစ်ကတည်းကစစ်တမ်းတဲ့နိုင်ငံတွေကနေခေလွန်ခွင့်ပေးထားတဲ့ဒုက္ခသည်ပေါင်း3သိန်းကျော်ထဲကတချို့ဟာတနက်ကင်ကျူလိုနဲ့အမှုတွေအဓမ္မပြုကျင့်မှုတွေအပါဝင်ရာဇဝမှုတွေကြီးထွားလာနေတာတွေကိုဆွီဒင်အစစ်မြေအရာရှိတွေကရည်ရွယ်ချက်ချရှိဖုံးကွယ်ထားတဲ့သဘောမျိုးထုတ်လွှင့်ခဲ့တာပါအစိုးရရဲ့တရားဝင်ကိန်းဂဏန်းတွေအရဆွီဒင်နိုင်ငံမှာရာဇဝမှုဖြစ်ပွားမှုနှုန်းဟာ2005ခုနှစ်ကစလို့ကျဆင်းလာနေတာဖြစ်ပါတယ
်အချင်းပြချစားမှုဟာကျန်းပတ်ဆွေးနွေးဝါဒရဲ့အခြေခံစည်းမျဉ်းတစ်ခုဖြစ်ကြောင်းနိုင်ငံတကာအာဂရိလိုက်စားမှုတွေကိုစောင့်ကြည့်လေ့လာနေတဲ့ Transparency International ကပြောဆိုလိုက်ပါတယ်။ IS နဲ့ Boko Haram လို့အစွန်းအောက်ဖွဲ့တွေကိုရင်ဆိုင်ချေမှုရမှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အချင်းပြတ်ချစားမှုတွေကိုဦးစားပေးတိုက်ဖြတ်ဖို့လိုအပ်ကြောင်းလည်းပြောဆိုသွားခဲ့တာပါ။အစိုးရရဲ့အာဂရိလိုက်စားမှုတွေပေါ်လူလူရဲ့မကျေနပ်ချက်တွေကြောင့်စစ်သွေးကြွတွေလူသေးစုဆောင်းမှုတွေနဲ့လက်နက်တင်သွင်းရမှာအ ထောက်ကူဖြစ်စေသလိုစစ်တပ်လိုအများပြည်သူနဲ့ဆိုင်တဲ့အဖွဲ့အစည်းတွေအစိုးရဝါဒီတွေကိုထိခိုက်နိုင်စွာထိခိုက်စေတယ်လို့လည်းဒီကနေ့ထုတ်ပြန်လိုက်တဲ့ Transparency International ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ IS အဖွဲ့လိုအယူဝါဒရေးရာကိုအခြေခံတဲ့စစ်သွေးကြွအုပ်စုတွေကိုနိုင်ငံတကာတိုင်ဝမ်ကရင်ဆိုင်ရမှာဘာသာရေးအရာအစိုးရမှုတွေကိုအာရုံစိုက်နေကြပေမဲ့ဒီအဖွဲ့တွေရည်တည်ရှင်းတန်းနိုင်အောင်ဖန်တီးပေးနေတဲ့အခြေအနေတွေကိုတော့လစ်လျူရှုထားတဲ့ကြောင့် Transparency International အဖွဲ့ရဲ့ကာကွယ်ရေးနဲ့လူရုံးရေးဆိုင်ရာညွှန်ကြားမှုကက်သရင်းတစ်ဆန်ကပြောဆိုခဲ့ပါတယ်။အီရန်နိုင်ငံမိုဆူမြို့ကို2015ခုနှစ်မှာတိမ်ပိုက်ခဲ့တယ်လို့အနောက်ပိုင်းနဲ့မြောက်ပိုင်းဒေသတွေပြင်စီးရီးယားအရှေ့ပိုင်းကိုပါအဲစစ်သွေးကြွတွေချေချနိုင်ခဲ့တာကိုလည်းအစိုးရကစားကထောက်ပြထားပါတယ်။လီဗျားနိုင်ငံမှာအာဏာရှင်ကောင်းဆောင်မော်မဂရာဖီကိုဖယ်ရှားခဲ့ပြီးတဲ့နောက်မတိမင်းချင်းတွေကိုအဲစစ်သွေးကြွတွေအခွင့်ကောင်းယူနိုင်ခဲ့ကြတာကိုလည်းထောက်ပြထားပါတယ်။နိုင်ဂျီးရီးယားစစ်သွေးကြွအုပ်စုဘိုကိုဟာရမ်ဟာဆိုရင်လည်းအစိုးရနှစ်တွေမှာအခိလိုက်စားမှုတွေနဲ့အထက်တွန်းလွှာတွေကိုစန့်ကျင်တဲ့သဘောထားတွေကိုအခြေခံပြီးတော့ထူထောင်ခဲ့တဲ့အကြောင်းလဲ Transparency International ရဲ့အစိုးရကစားမှဖော်ပြထားပါတယ်။
ပါကစ္စတန်နိုင်ငံအနောက်မြောက်အရက်ကတရားရုံးတစ်ခုကိုတနက်နေ့ဘုံတွေကန်ဆောင်ထားတဲ့အသေခံတပ်ခိုက်ရေးဓမ္မတွေဝင်တိုက်ခဲ့တာကြောင့်လူ9ဦးထပ်မံနဲ့သေဆုံးပြီး30ကျော်ဒဏ်ရာရသွားပါတယ်။ဖောက်ခွဲရေးပစ္စည်းတွေကိုမှပတ်လာတဲ့တနက်ကန်အကြမ်းဖက်သမား3ဦးတို့ကချက်စရာမြို့ကတရားရုံးထဲကိုတရကြမ်းဝင်ရောက်ပြီးတော့အဓိကအဆောက်အုံထဲကိုဝင်လို့ရအောင်လက်ပစ်ဘုံတွေနဲ့ပစ်ခဲ့ကြတယ်လို့မျက်မြင်သက်သေတွေနဲ့ရဲတွေကပြောပါတယ်။အပြန်အလှန်ပစ်ခတ်ကြချိန်မှာလုံခြုံရေးအဆောင်တပ်တွေကအကြမ်းဖက်သမားတွေကိုစင်ခေါ်ရန်ဆတာကြောင့်အကြမ်းဖက်သမား2ဦးကသူတို့ကိုမှချီထားတဲ့ဖောက်ခွဲရေးကပတ်တွေကိုဖောက်ခွဲခဲ့ကြတယ်လို့ပြည်내ရဲအရာရှိချုပ်ဆိုဟိလ်ခါလစ်ကသတင်းထောက်တွေကိုပြောပါရယ်ကျန်တရရမြောက်အကြံဖက်သမားကတော့အပြန်အလှန်ပြစ်ခတ်မှုအတွင်းသေဆုံးသွားတယ်လို့ဆိုပါရယ်တရားရုံးထဲကိုဝင်ဖို့အကြံဖက်သမားတွေဟာအစာပိုင်းမှာပစ္စတိုတနက်တွေနဲ့ဘုံတွေနဲ့တိုက်ခိုက်ပြီးတော့ရဲတွေနဲ့မိနစ်20လောက်ပြန်အလှန်ပြစ်ခတ်ချိန်မှာသူတို့ကိုယ်ပေါ်ကဘုံတွေပောက်ကွဲပြီးတော့တေကုန်တယ်လို့ရဲအရာရှိချုပ်ခါလစ်ကပြောပါရယ်သေဆုံးသွားသူတွေထဲမှာရှင်နေတဲ့ဦးရဲနဲ့အရက်သားတွေပါဝင်တယ်လို့ရဲနဲ့စီယုံတာဝန်ရှိသူတွေကပြောပါရယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်ဂျမတ်ဦးအာဟာအုပ်စုရဲ့ပြောခွင့်ရကဆိုပါတယ
် View American Than ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တင်မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝင်းရဲ့ဖေရူမေခွဲအကိုဖြစ်သူဟာလောက်ကျန်ခံလိုက်ရပုံပေါ်ရင်မလဲတည်ဆိုးရတဲ့အကြောင်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်မချရသေးတဲ့အကြောင်းဒီကနေ့မှာပဲမလေးရှားကျန်းမာရေးဌာနတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်တည်ဆိုးရတဲ့အကြောင်းနဲ့သက်ဆိုင်ရာဆွေမျိုးသားချင်းဘသူဘဝဖြစ်ကြောင်းသိနိုင်မှုတည်ဆိုးသူကင်ဂျွန်နန်းရဲ့အလောင်းကိုရင်ခွဲစစ်ဆေးရာကရရှိလာတဲ့နမူနာတွေကိုတခွဲခန်းတစ်ခုမှာစစ်ဆေးဖို့ပေးပို့ထားတဲ့အကြောင်းမလေးရှားကျန်းမာရေးဝန်ကြီးဌာနထူထူကျန်းမာရေးဦးစီးဌာနညွှန်ကြားရေးမှူးနူဝါဟက်ရှမ်အဗ်ဒူလာကပြောဆိုခဲ့တာပါစိတ်သင်ခဲ့မှုရှိမရှိဆိုတာနဲ့ပတ်သက်လို့တခွက်ခိုင်းမှာစစ်ဆေးသွားမှာဖြစ်ပေမဲ့ဘယ်ချိန်စစ်ဆေးမှုတွေပြီးစီးမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ရင်ခွဲစစ်ဆေးရမှာတော့ရုပ်တရက်နှလုံးရောဂါဖောက်တဲ့လက္ခဏာမျိုးမတွေ့ရသလိုဒဏ်ရာတန်ချက်တစုံတရာမတွေ့ရဘူးလို့လည်းမလေးရှားကျန်းမာရေးဝန်ကြီးဌာနအရာရှိကပြောဆိုခဲ့ပါတယ်။သစ်ဆုံးသူရကင်ဂျုံနန်းဖြစ်ကြောင်းအတည်ပြုထားပြီးစစ်ဆေးသူတွေက DNA မျိုးဗီဇလက်ပွေနဲ့တောင်းနမူနာတွေကိုမှတ်တမ်းယူထားပေမဲ့တိုက်ဆိုင်စစ်ဆေးနိုင်မဲ့အချက်လက်တွေကိုတော့မိသားစုဝင်တွေထံကလက်ခံရရှိတာမျိုးမရှိသေးဘူးလို့လည်းကျမ်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားမှုနိုဟာဟက်ရှန်ကပြောဆိုခဲ့ပါတယ်။ဒီဆုံးသူရဲ့မိသားစုဝင်ဖြစ်ဆက်သွယ်ပြောဆိုတာမျိုးမရှိသေးကြောင်းလည်းသူကပြောဆိုခဲ့တာပါ။မြောက်ကိုရီးယားတပ်မကြီးကန်ချိုကတော့မလေးရှားရဲ့တပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုမယုံကြည်တာကြောင့်ပူးတွဲစစ်ဆေးဖို့လည်းမနေ့တုန်းကပဲတောင်းဆိုထားပါတယ်။မလေးရှားဝန်ကြီးချုပ်နာဂျက်ရဇက်ကတော့မြောက်ကိုရီးယားကိုနာမည်ပြတ်ဖို့မလေးရှားနိုင်ငံအနေနဲ့အကြောင်းတစုံတရာမရှိသလိုစုံစမ်းစစ်ဆေးမှုတွေကိုလည်းတိတိကျကျဆောင်ရွက်သွားမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။
လွတ်လပ်စွာရေချောင်းသွားလာမှုကိုအကြောင်းပြုပြီးတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေတဲ့တခြားနိုင်ငံတွေရဲ့လုပ်ရက်တွေကိုဆန့်ကျင်ကပ်ကွက်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့အင်္ဂါနေ့မှာပြောပါရယ်အပြည်ပြည်ဆိုင်ရာဥပဒေအောက်ကလွတ်လပ်စွာရေချောင်းသွားလာမှုကိုတရုတ်နိုင်ငံကအမြဲတမ်းလေးစားမှုရှိပြီးဒီဥပဒေကိုနိုင်ငံအလုံးအကျိုးခံစားကြပေမဲ့ဒါကိုအကြောင်းပြုပြီးတော့တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုချိန်ချောက်တဲ့ပျက်စီးစေတဲ့သက်ဆိုင်ရာတိုင်းပြည်တွေရဲ့လုပ်ရက်တွေကိုအမြဲဆန့်ကျင်ပါရယ်ဒေသတွေငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုသက်ဆိုင်ရာတိုင်းပြည်တွေကအကာအကွယ်ပေးနိုင်မယ်လို့မျှော်လင့်ပါရယ်လို့တရုတ်နိုင်ငံ ငံခြားရေးဌာနပြောခွင့်ရဂန်ရှောင်းကပြောပါရယ်ရေပိုင်နဲ့အငင်းပွားပြီးတင်းမာမှုတွေတိုးလာနေတဲ့တောင်တုပ်ပင်လယ်ထဲအမေရိကန်လေရင်တင်တင်းမောအုပ်စုကင်းလက်အပြီးဒီလိုပြောဆိုချက်ထွက်ပေါ်လာတာပါအမေရိကန်ရေတပ်ကတော့ဒီလိုရဟာအမေရိကန်လေရင်တင် US Carl Vinson တင်းမောအုပ်စုရဲ့တောင်တုပ်ပင်လယ်ထဲမှာပုံမှန်စစ်စင်ရေးလုပ်ရတဲ့လုပ်ရတာဖြစ်တယ်လို့စစ်တမ်းတွေမှာပြောပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာတရုတ်အမေရိကန်ကြားကုန်သွယ်ရေးနဲ့နည်းမြေပိုင်ဆိုင်မှုဆိုင်ရာသဘောထားကွဲလွဲမှုတွေဖြစ်ပေါ်လာနေပြီးတောင်တုပ်ပင်လယ်အရေးကဒီအခြေအနေတွေကိုမီထိုးပေးလိုက်တယ်လို့ဖြစ်မှာကိုလည်းစိုးရိမ်နေကြတာဖြစ်ပါတယ်
။တောင်ဆူရနိုင်ငံအတွက်အဓိကစိန်ခေါ်မှုတွေထဲမှာငတ်မောက်ခေါမောက်မှုအနေနဲ့လည်းတစ်ခုပါဝင်ဖြစ်လာနေပါတယ်။ပြည်ပကတ်စီးပွားရေးကျဆင်းမှုစားသောက်ကုန်ဈေးနှုန်းကြီးမြင့်မှုနဲ့လေယာထွက်ကုန်ရောနှဲမှုတွေကြောင့်နိုင်ငံတော်ဆန်းနေကမလုံလောက်တဲ့ပြဿနာကြုံနေရပြီးလူပေါင်းတသန်းလောက်ကလည်းအငတ်ဘေးနဲ့ရင်ဆိုင်ရလူနေနည်းအခြေအနေရောက်နေပြီလို့တောင်ဆူရန်အစိုးရအပြင်အကူအညီပေးအေဂျင်စီတွေကလည်းသတိပေးပြောဆိုနေပါတယ်။တောင်ဆူရနိုင်ငံရင်ဆိုင်နေရတဲ့ကြေကွဲစရာအခြေအနေအားအဓိကအဖြစ်လူတွေရဲ့လွတ်ရွတ်ကြောင်ဖြစ်ရတာလို့လေတောင်ဆူရနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုညှိနှိုင်းဆောင်ရွက်ရေးမှုယူဂျင်းအိုရိုစုကအစိုးရခန်းစာထုတ်ပြန်ရမှာပြောဆိုလိုက်တာပါနိုင်ငံတောင်ပိုင်း Unity ပြည်နယ်တွင်းကဒေသနှစ်ခုမှာငတ်မောက်ခေါမောက်မှုအခြေအနေနဲ့ရင်ဆိုင်ကြုံတွေ့နေရပြီးလူပေါင်းတသိန်းကျော်ပြဿနာနဲ့ကြုံတွေ့နေရပါတယ်ပြည်နယ်တွင်းမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာကြောင့်ပိတ်မိနေတဲ့ဒေသခံတွေအတွက်စာနာမှုအကူအညီပေးဖို့အရေးပေါ်ဝန်ထမ်းတွေဝင်ရောက်ခွင့်ရရေးညှိနှိုင်းရမှာလဲအခက်အခဲတွေရှိနေတဲ့အကြောင်းကမ္ဘာစစ်နယ်ကအစီအစဉ် WFP ရဲ့အရှေ့အာဖရိကဆိုင်ရာပြောခွင့်ရရှာလစ်မက်တိုကပြောဆိုခဲ့ပါတယ်။သမ္မတဆယ်ဗာကီးယားနဲ့ဒုသမ္မတဟောင်းရစ်မာချာတို့ကိုထောက်ခံသူတပ်ဖွဲ့တွေကြားလွန်ခဲ့တဲ့2013ခုနှစ်ဒီဇင်ဘာလကစလို့တိုက်ပွဲတွေဖြစ်ပွားခဲ့ရာကနေပြည်တွင်းစစ်တွေတောင်ဆူရနိုင်ငံသားထောင်ပေါင်းချီသေဆုံးခဲ့ရတာပါ။တောင်ဆူရနိုင်ငံသား5000လောက်ဟာစစ်တပ်ရဲ့ကံမလုံလောက်မှုနဲ့အခုခါမှာအကြီးအကျယ်ရင်ဆိုင်နေကြရပြီးဇူလိုင်လလောက်ရောက်တဲ့အခါနိုင်ငံလူဦးရေထက်ဝက်လောက်ရှိတဲ့လူပေါင်း5000ခွဲလောက်ထိတိုးလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။
ဩစတြေးလျနိုင်ငံကလေရင်ငယ်တစ်စင်းစတင်ပြန်နာမည်မကျခင်မှာဈေးဝယ်စင်တာထဲကိုပြတ်ကျခဲ့တာကြောင့်လူ9ဦးသေဆုံးသွားတယ်လို့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကတာဝန်ရှိသူတွေကပြောပါရယ်လေရင်စတင်ပြန်နာပြီးမှာအင်ဂျင်ဆက်ချိုးဝင်သွားပြီးတော့အဆောက်အုံတစ်ခုကိုတိုက်မိပြီးကားရပ်နားတဲ့နေရာထဲကိုပြတ်ကျသွားတာပါအခင်းဖြစ်ချိန်မှာဈေးဝယ်စင်တာမဖွင့်သေးပါဘူးဒီလေရင်ဟာဩစတြေးလျတိုက်တောင်ဖက် King Island ဘော်ကတက်စ်မီးနီးယားပြည်နယ်နဲ့ကျွန်းမကြီးကိုအသွားအပြန်ပြေးဆွဲတာဖြစ်ပါရယ်ပြတ်ကျသွားတဲ့လေရင်ထဲမှာအမေရိကန်နိုင်ငံသား၄ဦးပါဝင်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနအရာရှိအူကအတီးပြပါရယ်ဒီဖြစ်ရဟာနေပေါင်း30အတွင်းဗစ်တိုးရီးယားပြည်နယ်ရင်းအဆိုးဝါးဆုံးလေရင်မတော်တဆမှုဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးဒန်နီယယ်အန်ဒရူးစ်ကပြောပါရယ
်နောက်ဆုံးရသတင်းတွေကိုကိုအောင်လုံနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါရယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုဖြစ်ပွားတဲ့ဒေသတွေမှာအလောင်းတချို့တွေ့ရှိခဲ့တဲ့အကြောင်းကိုအရင်ဆုံးကြားကြရမှာပါ။အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးနောက်လူခွင့်ရချိုးဖောက်မှုတွေရှိနေတယ်လို့ဆွတ်ဆွဲခန်းနေရတဲ့မောင်တို့မျိုးနဲ့အတွင်းမှာဒဏ်ရာတွေနဲ့မြုပ်နှံထားတဲ့လူသေအလောင်းတချို့တူးဖို့တွေ့ရှိခဲ့တယ်လို့သိရပါဗျ။ဒီကိစ္စကိုသက်ဆိုင်ရာအာဏာပိုင်တွေကအသေးစိတ်စုံစမ်းစစ်ဆေးမှုတွေလုပ်နေစေဖြစ်ပြီးဘယ်သူဘယ်ဝါဆိုတာအတိအကျထုတ်ပြန်တာမရှိသေးပါဘူး။ဒါနဲ့ပတ်သက်လို့သိထားသလောက်တင်ဆက်ပေးပါအောင်ကုသညုံရေး
ကောင်းပါပြီဗျာဒီမောင်တော်မြို့နယ်လူဖမ်းပြင်ရွာရဲ့တောင်ဘက်ကိုဂိုက်300ကွာကကွင်းပြင်တစ်ခုမှာသတင်းရရှာဖွေရမှာတော့မြုံနှံထားတဲ့ဒီအမျိုးသမီး3ရဲ့အလောင်းအမျိုးသား2ရဲ့အလောင်းစုစုပေါင်းအလောင်း4လောင်းတွေ့ခဲ့တာဖြစ်တယ်ဆိုပြီးတော့နိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီရဲ့ Facebook စာမျက်နှာမှာဒီညနေပိုင်းကဖော်ပြခဲ့ပါတယ်စစ်ဆေးတွေ့ရှိမှုတွေအရအမျိုးသား2ရဲ့အလောင်းမှာဥကောင်းပွင့်ထွက်ဒဏ်ရာနဲ့အခြားဒဏ်ရာတစ်ခုတွေ့ရသလိုပဲအမျိုးသမီး3ဦးအလောင်းအနဲ့ဒီ2လောင်းမှာတော့နောက်ကျောဖောက်ဝင်ဒဏ်ရာကြောရိုးကျိုးဒဏ်ရာတွေတွေ့ခဲ့ရတယ်ဆိုပြီးတော့အဲ့ဒီညင်ညာချက်မှာဖော်ပြခဲ့ပါတယ်။ဒါပေမဲ့လို့မိနစ်ပိုင်းအကြာမှာတော့ဒီညင်ညာချက်ကိုသတင်းထုတ်ပြန်ရေးကော်မတီရဲ့ Facebook အကောင့်ကနေပြီးတော့ပြန်ဖြုတ်ထားတာတွေ့ရပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတရုံပြောခွင့်ရသူဦးစောထေကိုကျွန်တော်တို့ VOA သတင်းတောက်ဦးထောက်အောင်ကကိုထောက်အောင်ကမေးမြန်းတဲ့အခါမှာအခုလိုတုံ့ပြန်ထားပါတယ်။ဟုတ
်ကဲ့ဆီစစ်ခိုင်းလာတယ်။အဲ့ဒါတွေကို Investigation Commission တွေဖော်ရတယ်ကျန်ဆီစစ်ခိုင်းလာတယ်။
အဲ့ထုတ်ပြန်ချက်
ကျွန်တော်တို့မထုတ်ပါဘူ
းဟုတ်အခုဆရာတို့ဒီနေ့ထုတ်ပြန်ချက်ကလွန်ခဲ့တဲ့2နာရီခွဲ3နာရီလောက်ကထုတ်ထားတာပါ information committee ရပါခင်ဗျမထု
တ်ပါဘူးဗျဟုတ်ပြန်ကြည့်လိုက်ပါလေ
အခုပြန်ဖြုတ်ထားတယ်နဲ့ဆရာအဲ့တော့မသေးချာသေးဘူးဆိုရဲတဘောလားခင်ဗျအ
ဲဘယ်သူတို့တက်လို့ဘယ်သူတမ်းမှမသူကကျွန်တော်တို့အမှုဖွင့်လို့ရဲရစစ်စစ်တဲ့ဟာကိုကျွန်တော်တို့ပြန်ပြီးတော့စစ်စစ်ခိုင်းတာပါလေဟု
တ်ဟုတ်ကဲ့အဲ့နေရာကို24သွားပြီးတော့24ရယ်လို့ပြောလို့လေဘာကြောင့်များအဲ့နေရာကိုသွားပြီးတော့24ဖြစ်တာလဲခင်ဗျအ
ဲ့တော့အခုစုံစမ်းစစ်ဆေးရေးဖွဲ့ရသွားတယ်ကနော်ကျွန်တော်တို့ဘာမှပြောလို့ရတယ်ကျွန်တော်တို့အဲ့ဒါတန်းထောက်ပါတော့
ဒါနဲ့ပတ်သက်ပြီးတော့မောင်တော်မြို့နယ်ရစ်ခန်းရဲ့ရဲမှုကြော်မြဝင်းကတော့အလောင်းတွေတွေ့ရှိတယ်ဆိုတာကိုလည်းကြားပြီးတော့အသေးစိတ်ကတော့မပြောနိုင်ဘူးလို့ဆိုပါတယ်။ဒါကတော့စုံစမ်းရေးကော်မရှင်ရဲ့အတွင်းမှုဦးဆောင်မြစ်ဖေဦးဆောင်တဲ့အဖွဲ့ကတွားရောက်ပြီးတော့စုံစမ်းနေတယ်လို့ဆိုပါတယ်။ဦးဆောင်မြစ်ဖေကတော့ view ကနေပြီးတော့ဆက်သွယ်လို့မရသေးပါဘူး။ကနေကအစိုးရသတင်းထုတ်ပြန်ရေးကထုတ်ခဲ့တဲ့သတင်းထဲမှာတော့အဲ့ဒီနေရာမှာလူသေအလောင်းတွေမြှောက်နှံထားတယ်ဆိုတာကိုလူတအူးကသတင်းပေးလို့တွားရောက်တူးဖော်ရင်းနဲ့တွေ့ရှိခဲ့တာလို့ရေးပါတယ်။ရခိုင်ပြည်နယ်မောင်နှောက်ဒေသအတွင်းမှာဒီအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကိုတံပြန်နှိမ်နင်းတဲ့စစ်စင်ယူတွေအတွင်းအမျိုးသမီးတွေပေါ်မှာလေမန်းဆိုင်ရာမတရားဆော့ကားမှုလူတက်မှုမိရှုမှုစတဲ့လူခွင့်ချိုးဖောက်မှုတွေကိုလုံခြုံရေးတပ်ဖွဲ့တွေကလုပ်ခဲ့တယ်ဆိုပြီးတော့ကုလသမဂ္ဂရောနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကပါဝေဖန်နေကြတာပါတစ်ဖက်မှာလည်းဒီအစိုးရနဲ့နှိစက်တဲ့အစိုးရအာဏာပိုင်တွေနဲ့ဆက်ဆက်တဲ့အချို့ကလည်းတပ်ဖြတ်ခြင်းခံမှုတွေရှိနေတယ်ဆိုပြီးတော့သိရပါတယ်လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်ခဲ့တဲ့ဒီလူခွင့်ချိုးဖောက်မှုအစဉ်ကစားပါအချက်လက်တွေဖြည့်ရတစ်ခုချင်းစီကိုတော့အစိုးရစုံစမ်းရေးကော်မရှင်ကပြန်လည်စုံစမ်းနေတယ်လို့ပဲတပ်မတော်ရဲ့လုံခြုံရေးအဖွဲ့အစည်းတွေဘက်ကလည်းဒီဌာနတွင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်လက်ရှိတယ်လို့သိရပါပါခင်ဗျာ
ကိုတာညုံပြောပြပေးခဲ့တာပါရှင်တဆက်ထမှာပဲမြန်မာနိုင်ငံလူခွေရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှုရဲ့ဟီလီရဲ့ဘင်္ဂလားဒေ့ရှ်နဲ့ဇာဒုက္ခသစ္စာခန်းတွေစီသွားတဲ့ကိစ္စကိုလည်းတင်ပြပေးပါမယ်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှုရန်ဟီလီဟာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်ရာဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်ကြည့်ရှုစစ်ဆေးနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြင်ရှင်းလင်းမှုတွေအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့ကုလသမဂ္ဂကမကြာခင်ကပဲအစီရင်ခံစာထုတ်ပြန်ခဲ့တယ်လို့ဒီအခြေအနေတွေကိုစုံစမ်းလည်လာဖို့မစ္စရန်ဟီလီအခုလိုရောက်ရှိနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ကုလသမဂ္ဂအစီရင်ခံစာအပေါ်မှာတော့လက်တွေ့အခြေအနေထက်ချက်ကားမှုတွေရှိတယ်လို့ရခိုင်ရေးဖြည့်ရှင်းဆောင်ရွက်နေသူတွေကပြောပါတယ်ဆက်သွယ်မြင်းမြန်းထားတဲ့မက်ကင်ဖြူထွေးကတင်ပြပေးပါမှာရှင
်မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးမစ်စယန်ဟီလီဟာမြန်မာအင်ဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဇန်နဝါရီလ20ရက်တနင်္လာနေ့ကနေစပြီးတော့၄ရက်ကြာခီးစဉ်ရောက်ရှိနေတာဖြစ်ပြီးမြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့မွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုတွားရောက်လည်လာနေတာပါမနေ့ကတနင်္လာနေ့တုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH Mahmood Ali နဲ့ဒါကာမြို့တော်မှာတွေ့ဆုံပြီးရိုဟင်ဂျာမွတ်စလင်ရေးဆွေးနွေးခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီနေ့မှာတော့နေဆက်ကဒုက္ခသည်စခန်းတချို့ကိုတွားရောက်ခဲ့တာပါ။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတမ်ရော်နဲ့လုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးဆောင်ရွက်ခဲ့တဲ့ပြီးခဲ့တဲ့လေးလအတွင်းရိုဟင်ဂျာမွတ်စလင်ကြီးရွာတွေမိရှုဖျက်ဆီးခံရတာဒေသခံတွေနှိပ်စက်ညှဉ်းပန်းခံရပြီးအမျိုးသမီးတွေမတရားပြုကျင့်ခံရတာစတဲ့လူခွင့်ချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့ဆိုပြီးကုလသမဂ္ဂကပြင်းပြထန်ထန်ဆွဆွဲထားတာပါကုလသမဂ္ဂအစဉ်ကစားပြုစုတဲ့စုံစမ်းရေးမှုတွေအနေနဲ့အခင်းဖြစ်ပွားရာဒေသတွေကိုတွားရောက်ပြီးစုံစမ်းဝင်ရခဲ့တာတော့မဟုတ်ပါဘူးအစိမ်းကစားပါအချက်လက်အားလုံးဒီပါဟာဘင်္ဂလားဒေ့ရှ်နေမြေတဲကမွတ်စလင်ဒုက္ခသည်စခန်းတွေမှာအခြေပြုပြီးတော့ရလာတဲ့အချက်လက်တွေဖြစ်ပါတယ်။ဒါကြောင့်လဲမစ်စယန်ဟီလီရဲ့ခီးစစ်ဟာဒီလိုအခြေအနေတွေကိုလေ့လာစုံစမ်းဖို့ဖြစ်တယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ကုလသမဂ္ဂရဲ့အစိမ်းကစားနဲ့ပတ်သက်လို့တော့လက်တွေ့အခြေအနေထက်ချက်ကားမှုတွေရှိနေတာကိုတွေ့ရတယ်လို့ရခိုင်ပြည်နယ်မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကပြောပါတယ်
။ကျွန်တော်တို့ရဲ့စစ်ဆေးသူရှိချက်ကဟိုခိုင်မာတယ်မှန်ကန်တယ်လို့ပဲယုံကြည်ပါတယ်ကျွန်တော်တို့ကဘ ᱹ ဒုမှဖုံးနေဖိနေတာမဟုတ်ပါဘူးအသာဆွေးပြေးနေတာလည်းမဟုတ်ပါဘူးကျွန်တော်တို့ကအမှန်တရားကိုဟိုလုပ်နေတာပါအမှန်တရားကိုပြောနေတာပါဆွဆွဲလို့ရနိုင်တဲ့အနေအထားပေါ့လေဟိုဒီတင်းအစအနာလေးတော့မှကျွန်တော်တို့မရခဲ့ပါဘူးဟိုတဲ့ပေါ့နည်းနည်းဟိုရှာပွေဖြစ်စီစင်မှာအင်းဒီပြပြစေတဲ့အပြူမူမျိုးလေးတွေပါလေးတွေဒါလေးတွေတော့ရှိခဲ့တာကျွန်တော်တို့ဟိုတွေ့ရပါတယ်အဲဒါပေမဲ့လည်းဟိုမှာဟိုဆွဆွဲထားတဲ့အတိုင်းအရင်ကရောပုံကြီးချက်ထားတဲ့အနေထားလို့ကျွန်တော်အနေနဲ့တော့ဒီတိုင်းမမြင်ပါဘူး
စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေ့ရှိချက်တွေကိုနောက်ပိုင်းမှာသိစိတ်ထုတ်ပြန်မှာဖြစ်ပြီးတော့လောလောဆယ်ကတော့စုံစမ်းစစ်ဆေးနေတာတွေမပြည့်ပြတ်သေးဘူးလို့လည်းဦးအောင်ကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေရဲ့အထိသွားရောက်ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးရီလွင်ကလည်းသူ့ရဲ့လေ့လာချက်တွေနဲ့ပတ်သက်လို့အခုလိုပြောပြပါဗျ
။ကျွန်တော်တို့ကတော့အချက်လက်သွားစုံစမ်းလာရင်ပြောတာလေးကိုနားထောင်ခဲ့ဆက်မယ်။ဒီ verify လုပ်ဖို့အတွက်ကျွန်တော်တို့မှာကဘာခေါ်လဲဆို facility လည်းမရှိဘူးဗျာ။သူတို့ပြောတာနားထောင်ရတာပဲလေ။အဲ့တော့သူတို့ပြောတာနားထောင်တဲ့အပေါ်မှာဟိုဖြစ်နိုင်လောက်ချေရှိတဲ့ case တွေရှိတယ်။အချို့ဟာလေးတွေမှာကတော့နည်းနည်းလေးဟိုသူတို့ချက်ကားပြီးပြောတယ်လို့ကျွန်တော်တို့ယူဆရတဲ့အချက်လက်တွေလည်းရှိတယ်။သို့တော့ဟိုအကြမ်းမင်းအဖြစ်ပြောနိုင်တာတော့တစုံတစ်ခုဟိုကျွန်တော်တို့ဟိုဘာခေါ်မလဲဒီစစ်စင်ရေးတွေမှာဟိုလုံလုံကျွံ့ဖြစ်ခဲ့တဲ့ဟိုလက္ခဏာလေးတွေတော့ရှိပုံရတယ်။ရ ရတဲ့အတွက်ကြောင့်တို့ဒီဘက်ကိုဦးပြောင်းလာတယ်လေ။အခုဒီမြန်မာနိုင်ငံအစိုးရဘက်ကလည်းပဲတို့ဘာတွေပြောထားပြောထားပြန်ဆက်မယ်ဆိုပြီးတော့တို့ပြန်ဆက်နေတာလေးရှိတယ်ပြတဲ့အခြေက။ပြီးတော့တမတော်ကလည်းတတ်တတ်အဖွဲ့အဖွဲ့ဖွဲ့တယ်။ကျွန်တော်ပြည်ဒေးကရဲနဲ့ immigration ကလည်းတတ်တတ်အဖွဲ့အဖွဲ့ဖွဲ့ပြီးတော့ပြန်ဆက်မယ်ဆိုတဲ့သဘောတည်းလုံးဝငင်းဆန်ပြစ်လာမဟုတ်ဘဲနဲ့ပြန်ဆက်မယ်ဆိုတဲ့ဟိုသဘောလေးတစ်ခုတော့ကျွန်တော်တို့တွေ့ရပါတယ်။အဲ့တော့အဲ့လိုဆက်ဆေးပြီးတော့သူတို့ထုတ်ပြန်တဲ့ဟိုထုတ်ပြန်ချက်ပေါ်မှာပဲကျွန်တော်တို့ကတော့ဟိုသုံးသက်တာပုံပြီးတရားမျှတမယ်လို့ထင်ပါတယ
်။လောလလတ်လတ်ထွက်ပြေးလာတဲ့သူတွေဘယ်နှယောက်ရှိလဲဆိုတာကိုသူအနေနဲ့မပြောနိုင်ပေမဲ့လို့သူတွေ့ခဲ့ရတဲ့ဒုက္ခတွေအများပြားရှိပြီးတော့အဲ့ဒီသူတွေဟာမြန်မာပြည်ကလာတဲ့သူတွေဖြစ်တယ်ဆိုတာကိုတော့သူတို့နဲ့စကားပြောပြတဲ့အချိန်မှာအတည်ပြုလို့ရတယ်လို့ဦးအေးလွင်ကပြောပါတယ်။ကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးမစ်ဆန်ဟီလီကတော့ဒီလ20ရက်နေ့ကနေ23ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေမှာဖြစ်ပြီးတော့ဒီခီးစင်ကနေရရှိလာတဲ့ရှာဖွေတွေ့ရှိချက်တွေကိုလာမယ့်မတ်လ23ရက်နေ့ကျရင်ကုလသမဂ္ဂလူခွင့်ရေးကော်မရှင်မှာအစင်ကစားတင်သွင်းမှာဖြစ်ပါရယ်ရှင်
။မာကင်မြူထွေးတင်ပြခဲ့တာဖြစ်ပါရယ်ရှင်။အခုတော့ဒီအရှိတောင်အာရှအမျိုးသမီးသတင်းထောက်တို့ရဲ့အခက်ခဲဆိုင်ရာဆွေးနွေးပွဲလောက်ကြတဲ့အကြောင်းကိုတင်ပြပေးပါမယ်။ပြည်တွင်းသတင်းစာတိုက်တွေမှာအမျိုးသမီးတွေခံစားခွင့်ရှိရမယ့်policy ဘိုင်းတွေတေချာချမှတ်ဖို့လိုအပ်နေသေးတယ်လို့ပြည်တွင်းအမျိုးသမီးသတင်းထောက်တချို့ကသုံးသပ်နေကြပါတယ်။သတင်းမီဒီယာဖွံ့ဖြိုးတိုးတက်ဖို့အတွက်ကမ္ဘာလုံးဆိုင်ရာသတင်းစာများနဲ့ထုတ်ဝေသူများဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ One Ifra ကမြန်မာနိုင်ငံမှာ3ရက်ကြာအရှိတောင်အာရှအမျိုးသမီး journalist တွေရဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဆွေးနွေးတိုင်ပင်ခဲ့ကြတာမှာအခုလိုတင်ပြသွားတာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတော်မမေခါကစူးစီးတင်ပြထားပါတယ်ရှင်။
ပြင်သစ်နဲ့ဂျာမနီမှာအခြေချထားတဲ့သတင်းမီဒီယာဖွံ့ဖြိုးတိုးတက်ဖို့အတွက်ကမ္ဘာလုံးဆိုင်ရာသတင်းစာများနဲ့ထုတ်ဝေသူများဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ One Ifra အဖွဲ့အစည်းကမြန်မာနိုင်ငံအပါအဝင်အရှိတောင်အာရှမှာရှိနေတဲ့နိုင်ငံတွေကအမျိုးသမီးဂျာနယ်လစ်တွေကိုဖိတ်ခေါ်ပြီးနိုင်ငံလိုက်မှာကြုံတွေ့နေရတဲ့အမျိုးသမီးဂျာနယ်လစ်တွေရဲ့အခက်အခဲတွေကိုဖြေရှာဖို့အတွက်၃ရက်ကြာဆွေးနွေးပွဲကိုရန်ကုန်မြို့မှာပြီးခဲ့တဲ့ရက်ပိုင်းကတွေ့ဆုံခဲ့ကြတာပါဒီလိုဆွေးနွေးတိုင်ပင်တာတွေမှာပြည်တွင်းသတင်းစာတိုက်ကအမျိုးသမီးအချို့ကတော့ပြည်တွင်းသတင်းစာတိုက်တွေမှာအမျိုးသမီးတွေခံစားခွင့်ရှိရမယ်အခွင့်အရေးပိုင်းတွေကိုမူဝါဒတစ်ခုအနေနဲ့တည်တည်ချာချာချမှတ်ဖို့လိုအပ်နေသေးတယ်လို့ထောက်ပြမှုတွေရှိခဲ့ပါတယ်ဒီလိုတွေးဆောင်ပွဲကိုတက်ရောက်ခဲ့တဲ့မြကြီးနာသတင်းဌာနကအယ်ဒီတာချုပ်ဆိုင်းမန်ကတော့ပြည်တွင်းအမျိုးသမီးသတင်းတောက်တွေကြုံတွေ့နေရတဲ့အခက်အခဲပိုင်းတွေကိုဒီတွေ့ဆုံပွဲမှာတင်ပြပြခဲ့တယ်လို့သူကပြောပါတယ်။လက်ရှိဖြစ်ပေါ်နေတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးသူကခုလိုပြောပြခဲ့တာ
ပါ။မြန်မာနိုင်ငံမှာရှိတဲ့သတင်းခန်းတွေတော်တော်များများမှာအမျိုးသမီးတွေဥဆောင်မှုနည်းတယ်လေ။များဖြင့်အလုံးချစ်ပေကြတဲ့ယောက်ျားလေးတွေဖြစ်နေရလေနော်။မိန်းကလေးတွေမရှိဘူးပေါ့နော်။ Elder level လောက်ပဲရှိတယ်။ပြီးတော့ဒီ Elder level တွေကလည်းအောက်ကသတင်းထောက်တွေကယောက်ျားလေးတွေဖြစ်နေတဲ့အချိန်မှာမင်းလေးအဲ့ဒါပြောတဲ့စကားနားမထောင်ပဲ
ဒီတွေ့ဆုံပွဲဟာတင်နန်းတစ်ခုအနေနဲ့တင်ကြားပြတာမဟုတ်ပဲဆွေးနွေးပွဲတစ်ခုအနေနဲ့တက်ရောက်ခဲ့တာဖြစ်တယ်လို့ဆိုင်းမိုင်ကပြောပါတယ်ဒီဆွေးနွေးမှုကနေရလာတဲ့အတွေ့အကြုံပိုင်းကသူ့အတွက်အများကြီးအထောက်အကူပြုစေတယ်လို့လည်းသူကပြောဆိုခဲ့ပါသေးတယ
်ဗမာပြည်မှာရောကျွန်တော်ရဲ့တိုင်မှာရောပေါ့နော်အမျိုးသမီးရဲ့အတွက် policy တည်တံ့ရှိတဲ့နယ်ပေါ့နော်တိုက် policy ပဲမဟုတ်ပဲနဲ့တခါလေအမျိုးသမီး policy ပါတည်တံ့ရှိတဲ့နယ်လို့ကျွန်တော်မြင်လာတယ်
ဆေးဝါးနေသတင်းဌာနကဒူအယ်ဒီတာချုပ်မညင်ငိမ့်နိုင်ကတော့သတင်းဖန်တီးတာနဲ့စုံဖြတ်ချက်ချတာတွေမှာအမျိုးသားမျိုးသမီးမခွဲကြပဲတန်းတူညီတူအခွင့်အရေးပေးပြီးစုံဖြတ်ခွင့်တွေပေးမှသာဒီသတင်းစာတိုက်အနေနဲ့ပိုပြီးတိုးတက်လာနိုင်တယ်လို့သူကသုံးသပ်ပါတယ်
ဒီနေ့တိုင်းတစ်ခုချင်းစီမှာဒီလိုမျိုးမျိုးသမီးတွေရှိတဲ့အတွက်ကြောင့်မျိုးကောင်းမှုဆိုးမှုတွေကိုဒါပေါ့နော် success story တွေကိုထုတ်ပြီးတော့ဒါပေါ့နော် discussion တွေလောက် point out တွေလောက်ပြလို့ရှိရင်တကယ်ကိုသတင်းခန်းတွေထဲမှာအားဒီမျိုးသမီးဒီ editor တွေပေါ့နော် level မှာကိုထည့်ရမယ်ဆိုရင်အတွင်းမျိုးဟို editor တို့ဒီမှာတမောင်းမဲ့ media company ပိုင်းရှင်တွေတပြေးမှာအဲ့လိုမျိုးဖြစ်လာဖို့အတွက်အဲ့လိုမျိုးစနစ်မှုတွေတော့လုံးရမယ်ထင်ပါတယ်မရှိဘူးတော့မဟုတ်ပါဘူးဒီ industry ရဲ့မှာအမျိုးသမီးတွေကလည်းရှိနေတာပဲ
လက်ရှိပြည်တွင်းသတင်းစာတိုက်တွေမှာဆုံးဖြတ်ချက်ချရမယ့်နေရာပိုင်းတွေမှာအမျိုးသမီးတွေထက်အမျိုးသားတွေကပိုပြီးနေရာရကြပါတယ်ကြားမှတန်းတူအခွင့်အရေးရဖို့ One Ifra ကတော့ဆွေးနွေးတိုင်ပင်သွားခဲ့တယ်လို့တက်ရောက်ခဲ့သူတွေကပြောပါတယ်ဒီအဖွဲ့ဟာပြီးခဲ့တဲ့နှစ်ကစင်ကာပူဒီနှစ်ဖေဖော်ဝါရီလမှာတော့မြန်မာနိုင်ငံတို့မှာအရှိတောင်အာရှနိုင်ငံတွင်းမှာရှိနေတဲ့အမျိုးသမီးသတင်းတောက်တွေကိုခေါ်ယူပြီးသူတို့ကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေကိုဆွေးနွေးတိုင်ပင်ပြီးအဖြေရှာမှုတွေလှုပ်ဆောင်သွားခဲ့တယ်လို့လာမယ့်ဧပြီလထဲမှာလဲမလေးရှားနိုင်ငံမှာ ထပ်မံတွေ့ဆုံပြီးအခက်အခဲတွေနဲ့ပတ်သက်လို့ဆွေးနွေးတိုင်ပင်အဖြေရှာသွားမယ်လို့ပြောဆိုထားပါတယ်ရှင်
။မမေခဆူစီတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတခါတော့ဒီအာဆီယံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့စီဝေးတွင်တောင်တရုတ်ပင်လယ်ပြင်တွင်တရုတ်တို့ရဲ့စစ်ရေးအခြေချမှုနောက်ဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံကြားရေးမူဝါဒတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။အရှိတောင်အာရှနိုင်ငံများအသင်းဝင်နိုင်ငံတချို့တွေကတော့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်ရဲ့စစ်ရေးချက်ထွင်မှုပေါ်စိုးရိမ်နေကြတဲ့အကြောင်းဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့အမတ်တင်ကြီးထိုက်ကပြောပြပေးမှာပါရှင်
။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်တို့ကကျွန်းထူတွေဖော်ဆောင်ပြီးဒီပေါ်မှာစစ်ရေးအခြေချနေတာတွေအပေါ်အရှိတောင်အာရှနိုင်ငံတွေကြားစိုးရိမ်မကင်ဖြစ်ရတယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးပါဖက်တိုရာဆေးကပြောဆိုသွားပါတယ်။ဖိလစ်ပိုင်နိုင်ငံဘိုရာကီမြို့မှာဒီကနေ့ကျင်းပတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံကြ合いဝန်ကြီးတွေရဲ့အလို့သဘောအစည်းအဝေးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားတာဖြစ်ပါတယ
် On the South China Sea a number of ministers expressed concern over
တောင်တရုတ်ပင်လယ်ပြင်တွင်လက်တလောဖြစ်ထွန်းမှုတွေတကြောပြန်လှရှောင်းမှုတွေကဒေသတွင်းမှာတင်းမာမှုတွေတိုးလာပြီးအပြန်အလှန်စိတ်ချယုံကြည်မှုလျော့ပေါသွားနိုင်မဲ့အခြေအနေပေါ်မှာနိုင်ငံခြားရေးဝန်ကြီးတချို့ကအစိုးရနေကြပါတယ်။ဒီချိန်ထဲမှာပဲဒေတာတွင်တင်မာမှုတွေကိုဖြေလျှော့နိုင်ရေးအတွက်အချိန်ဟုန်နဲ့ဆွေးနွေးညှိနှိုင်းမှုတွေကိုရေရှည်ထိန်းထားနိုင်ဖို့လိုအပ်တယ်ဆိုတာကိုလည်းအသိမှတ်ပြုပါတယ်
။စိုးရင်စရာဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကဖြစ်ထွန်းမှုတွေလို့ဆိုပေမဲ့အတိအကျကိုတော့ရည်ညွှန်းပြောဆိုမသွားပါဘူး။ဒါပေမဲ့တရုတ်နဲ့အမေရိကန်တို့အနေနဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုမရေးမရိုင်းထိန်းသိမ်းဖို့အာဆီယံအဖွဲ့ကြီးအနေနဲ့မျှော်လင့်တဲ့အကြောင်းတော့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကပြောဆိုပါတယ်။အာဆီယံဖွဲ့ကြီးရဲ့2018ခုနှစ်အလှည့်ကြဥက္ကဋ္ဌအဖြစ်ဖိလစ်ပိုင်နိုင်ငံကဒီနှစ်တာဝန်ယူပြီးထိပ်သီးညီလာခံတွေကိုဥဆောင်ကျင်းပမှာဖြစ်ပါတယ်။အာဆီယံဖွဲ့ကြီးကတရုတ်နိုင်ငံနဲ့ရေချောင်းသွားလာရေးဆိုင်ရာလိုက်နာရမယ့်ကျင့်ဝတ်ဆိုင်ရာမူပေါင်းတစ်ခုကိုလာမယ့်ဇွန်လမှာချမှတ်နိုင်ဖို့မျှော်လင့်ထားသလိုတရုတ်ဘက်ကလည်းဒီကိစ္စအပေါ်မှာစိတ်အားထက်သန်နေတာဖြစ်ပါတယ်
။ Are confident from the viewpoint of the Philippines that this code of conduct will be
ဖိလစ်ပိုင်နိုင်ငံဘက်ကအမြင်ကတော့ဒီနှစ်လယ်ပိုင်းလောက်မှာလိုင်းနာရမယ့်ကျင့်ဝတ်မူပေါင်းတွေချမှတ်နိုင်လိမ့်မယ်လို့ကျွန်တော်တို့အနေနဲ့ယုံကြည်ထားပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေအားလုံးကရောတရုတ်တို့ကပါဒီကိစ္စအတွက်တွန်းတွန်းတိုက်တိုက်ဆောင်ရွက်နေကြတာပါ။အ
ာဆီယံဖွဲ့ကြီးအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးအထူးသဖြင့်တရုတ်အပေါ်မူဝါဒနဲ့ပတ်သက်ပြီးလာမယ့်လပိုင်းနဲ့အတွင်းရှင်းရှင်းလင်းလင်းတွေ့လာရဖို့မျှော်လင့်တဲ့အကြောင်းလဲဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးရာဆေးကပြောဆိုပါတယ
် Under the Trump administration is still evolving we do not know the complete picture of what this foreign
American ရဲ့နိုင်ငံခြားရေးမူဝါဒကအခုအချိန်ထိရုပ်လုံးပေါ်မလာသေးတာကြောင့်ဘယ်ချက်ကိုအလေးထားရမလဲဆိုတာမသိနိုင်သေးပါဘူးတရုတ်နဲ့ဆက်ဆံရေးအပေါ်မှာစိုးရိမ်စရာရှိသလား American ပေါ်တရုတ်ရဲ့ဆက်ဆံရေးကိုစိုးရိမ်ရမလားဒါမှမဟုတ်လေအာဆီယံဖွဲ့ဝင်နိုင်ငံတွေပေါ် American ရဲ့ဆက်ဆံရေးသဘောထားအပေါ်မှာစူရင်ရမလားဆိုတာမသိသေးပါဘူး။ဒါပေမဲ့အားလုံးအတွက်အပြုသဘောဆောင်တဲ့အမေရိကန်မူဝါဒတရားထွက်လာဖို့ကတော့ကျွန်တော်တို့အားလုံးမျှော်လင့်ထားပါတယ်။နောက်ဒေတာတွင်းမှာငြိမ်းချမ်းရေးဖွံ့ဖြိုးတိုးတက်ရေးတို့ကိုဥတီဆောင်ကျင်းနိုင်ဖို့လည်းမျှော်လင့်ပါတယ်
။အမေရိကန်နဲ့တရုတ်တို့အပေါ်စီးပွားရေးအရာအများစုတည်မီနေတဲ့အရှိတောင်အာရှနိုင်ငံအများအပြားကတော့အမေရိကန်သမ္မတထရန့်လက်ထက်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးပိုင်းနဲ့နယ်မြေအရေးတို့အပေါ်သဘောထားကွဲလွဲမှုတွေကနေတောင်တရုတ်ပင်လယ်အရေးပဋိပက္ခဖြစ်လာမယ့်အပေါ်စိုးရိမ်ကြပါတယ်။ရေချောင်းကုန်သွယ်မှုနှစ်စဉ်ဒေါ်လာ5ထရီလီယံတန်ဖိုးရှိနေပြီးသဘာဝအရင်းအမြစ်ကျွေးဝါးတဲ့တောင်တရုတ်ပင်လယ်ပြင်ပိုင်းနဲ့အားလုံးနီးပါးကိုတရုတ်တို့ကသူတို့ပိုင်တယ်လို့ပြောဆိုနေတာဖြစ်ပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်ဗီယက်နမ်နိုင်ငံတို့အပြင်ထိုင်ဝမ်နဲ့ပါအငင်းပွားနေတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံဘိုရာကီမြို့မှာဒီကနေ့ကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အလွတ်တဘောဆွေးနွေးပွဲကိုတော့မြန်မာနိုင်ငံဘက်ကဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ဦးဆောင်တက်ရောက်နေပါတယ်ရှင်
။မသိခင်ထိုက်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်လုံးနဲ့ပတ်သက်ပြီးဝေဖန်ကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာရေးသားပေးပို့နိုင်ပါတယ်။မကြခင်ထုတ်လွှင့်မဲ့အတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းဒီဒုတိယပိုင်းနာယူရဲ့အစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညပိုင်း9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝက်အစီအစဉ်မှာတော့အပတ်စဉ်ကန္ဓာဖြစ်တဲ့ဒီအမေရိကန်နိုင်ငံကြီးအကြောင်းသိကောင်းစရာအစီအစဉ်နဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အခုပထမဆုံးတော့ဒီအမေရိကန်နိုင်ငံကြီးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်။သတင်းလွတ်လပ်ခွင့်ကိုတန်ဖိုးထားပြီးသတင်းနောက်တွေအများပြားရှိတဲ့အမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရမ့်ရဲ့သတင်းဌာနတွေပေါ်ထိုးနဲ့တိုက်ခိုက်မှုအကြောင်းတွေကဒီကနေ့ဝါရှင်တန်နိုင်ငံရေးမှာအဓိကလွှမ်းမိုးနေပါတယ်။သတင်းဌာနတွေကိုထိုးနေတာဟာအာဏာရှင်တွေစပြီးလုပ်လို့ရှိတဲ့လုပ်ရလို့ Republican အထက်လွှတ်တော်မှ John McCain ကတော့ရုပ်မြင်သံကြားမှာဝေဖန်ပြောဆိုပါတယ်။တခြားလွှတ်တော်အမတ်တွေကလည်းဒီကိစ္စနဲ့ပတ်သက်လို့သူတို့သဘောထားအမြင်တွေကိုထုတ်ဖော်ပြောဆိုနေကြတဲ့အကြောင်း Michael Bowman ရဲ့တင်ပြချက်ကိုဦးသိန်းထိုက်ဦးကပြောပြမိပါပါရှင်။
ဒေလလခွင့်ကိုတံပိုးထားပြီးသတင်းတောက်တွေအများပြားရှိတဲ့အမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရမ့်ရဲ့သတင်းဌာနတွေပေါ်ထိုးနဲ့ဝေဖန်တိုက်ခိုက်မှုတွေအကြောင်းကပဲဒီကနေ့ဝါရှင်တန်နိုင်ငံရေးမှအဓိကလွှမ်းမိုးနေပါတယ်သတင်းဌာနတွေကိုထိုးနဲ့တာကအာဏာရှင်တွေစပြီးလုပ်လို့ရှိတဲ့လုပ်ရဲလို့ Republican ထက်လွတ်တော်အမတ် John McCain ကတော့ရုပ်မြင်သံကြားမှာဝေဖန်ပြောဆိုပါတယ်တခြားလွတ်တော်အမတ်တွေလည်းသူတို့သဘောထားအမြင်တွေကိုချင့်ကြိမ်ထုတ်ဖော်ပြောဆိုနေကြတဲ့အကြောင်း Michael Bowman ကသတင်းပေးပို့ထားပါတယ်
I am here to tell you about our incredible progress in making America.
ထိုက်တန်သတင်းဌာနတစ်ခုကိုအမေရိကန်ပြည်သူတွေရဲ့ရန်သူဆိုပြီးသမ္မတဒေါ်နယ်ထရမ့်ကဆွဆွဲပါတယ်။နောက်တည့်ဖလော်ရီဒါမှာကျင်းပတဲ့လူထုစည်းဝေးပွဲမှာလည်းသတင်းဌာနတွေကိုအခုလိုသူကဝေဖန်ပါတယ်
။ They become
သူတို့ဟာပြဿနာရဲ့အဓိကအစိတ်ပိုင်းပါပဲ။အကျဉ်းပြတ်ခြားစားတဲ့စနစ်ရဲ့အစိတ်ပိုင်းတစ်ခုဖြစ်နေပါတယ်။သတင်းဌာနတွေကပြည်သူတွေကိုလိမ်ညာတာမျိုးကျွန်တော်ဘယ်တော့မှခွင့်မလွတ်ပါဘူး။ညာကျင်ညာပြီးပြောဆိုတာမျိုးအဖြစ်မခံပါဘူး။သူတို့မှာကသူတို့ကိုယ်ပိုင်လှုပ်ချင်တဲ့အစီအစဉ်အဂျန်ဒါတွေရှိနေပါတယ်။ခင်ဗျားတို့အတွက်မဟုတ်ပါဘူး
။ Democratic Outlet of Madan Shrif ကတော့သတင်းချက်လက်တွေကိုထိန်းချုပ်ခြင်းနဲ့အရာမရောက်တဲ့အာဏာရှင်တယောက်ရဲ့ပြောကြားချက်ဆိုပြီး ABC ရုပ်သံကနေပြန်လည်ထိုးနှက်ပါတယ်။သတင်းဌာနတွေရဲ့ထုတ်ပြန်ချက်တွေပေါ်ပါတီနဲ့စလုံးကလွတ်တော်အမတ်တွေကြားမကြာခဏအပြစ်တင်ပြောတာမျိုးတွေတော့ရှိပါတယ်။ဒါပေမဲ့လည်းအခုသမ္မတထရမ့်ရဲ့ပြောဆိုချက်တွေကိုတော့သူတို့ကလက်မခံပဲသတင်းလွတ်လပ်ခွင့်ကိုကာကွယ်ပြောဆိုနေကြတာပါဒီမိုကရက်အောက်လွှတ်တော်အမတ်အဒမ်ရှရစ်က ABC ရုပ်သံကိုခုလိုပြောပါ
တယ်
သူသမ္မတဖြစ်တာဝန်ယူလာခဲ့တဲ့အချိန်နောက်ပိုင်းမှာကျွန်တော်အတွက်စိတ်ပျက်စရာအကောင်းဆုံးသတိထားစရာအဖြစ်ဆုံးပြောကြချက်ပါဖွဲ့စည်းပုံရဲ့ပထမပြင်ဆင်ချက်နောက်လွတ်လပ်ခွင့်နဲ့ဒါကိုကိုစားပြုတဲ့ဖွဲ့စည်းတွေကိုပြည်သူတွေရဲ့ရန်သူလို့သူကမြင်နေတယ်နစ်ဆင်တော့အလောင်းဒီလိုမပြောခဲ့ပါဘူး
Republican ထဲလွတ်တော်အမတ်တယောက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုထားတဲ့လွတ်လပ်စွာပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုအာမခံတဲ့အကြောင်းအရာတချို့ကို Twitter လူမှုကွန်ရက်ကနေပြန်ဖြန့်ပါတယ်။တခြားအမတ်တွေကတော့ငင်းပွားနေတဲ့အခြေအနေပို့ပြီးတော့ကြီးထွားမသွားအောင်ထိန်းသိမ်းသိမ်းပြောဆိုနေကြပါတယ်။ Republican ထဲလွတ်တော်အမတ် Rand Paul ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ်
So I see President Trump
ကျွန်တော်မြင်တာကတော့သမ္မတ Trump ကသူ့အမည်ကိုပြောနေကြပုံစံအတိုင်းပဲပြင်းပြင်းထန်ထန်ပြောတာပါ။သတင်းလွတ်လပ်ခွင့်ကိုထိန်းချုပ်မယ်ဥပဒေမျိုးတယောက်ယောက်ကတင်လာမဲ့တက်တဲ့အထောက်ထားတော့မတွေ့ပါဘူး
။ Republican ထက်လွတ်တော်အမတ် Mitch McConnell ကတော့ Twitter မှာ Trump ဘာတွေရေးနေတယ်လဲဆိုတာတဲ့သူဘာလုပ်နေတယ်လဲဆိုတာကိုပို့ပြီးတော့အာရုံစိုက်တယ်လို့ပြောပါတယ်။ Trump နဲ့ရင်းနှီးသူတချို့ကတော့သမ္မတပြောတဲ့မှတ်ချက်နဲ့ပတ်သက်ပြီးခဝေဝေကရှောင်နေကြတာတွေ့ရပါတယ်။ကာဝေးဝင်ကြီးဂျေးမက်ဒစ်ကတော့သတင်းဌာနတွေနဲ့သဘောမတူတဲ့အခြေအနေရှိပေမဲ့မဲဆန္ဒရှင်တွေကိုအဓိကထားပြီးသူနဲ့သတင်းဌာနတွေကြားမှာပြဿနာရှိတယ်လို့မထင်တဲ့အကြောင်းပြန်လည်တုံ့ပြန်ပြောဆိုပါတယ် သမ္မတဒေါ်နယ်ထရန့်ကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကြိုးကြကြိုးကြဆက်ပေါ်နေချိန်မှာထရန့်ကိုခိုင်မာထောက်ခံသူတွေလည်းရှိနေပါတယ်သမ္မတကိုထောက်ခံသူတူဖြစ်တဲ့ Hamilton Campos ကအခုလိုပြောဆိုပါတယ
်သူကအမှန်ကိုပြောတာစိတ်မကောင်းစရာကသတင်းဌာနအတော်များများသူပြောချင်တဲ့စကားကိုလိုသလိုအတိတ်ပဲဖွင့်ပြီးအသုံးချနေကြပါတယ်သတင်းဌာနတွေကရွေးကောက်ပွဲမှာ Hillary Clinton နိုင်မယ်လို့ထင်ခဲ့ကြတာလေ
သမ္မတ Trump လူစုလူဝေးပွဲတွေကျင်းပနေတဲ့ချိန်ထဲမှာပဲသူ့အစိုးရကိုပြန်ပြီးတော့တရားစွဲဆိုမဲ့အဖွဲ့အစည်းတွေကိုထောက်ခံတဲ့သူတွေလည်းပိုတိုးလာနေတာတွေ့ရပါတယ်ပြည်ခဲ့တဲ့လဒေါ်နယ်ထရန့်သမ္မတအဖြစ်ကျန်းသစ်စာချိန်ဆိုပြီးနောက်မှာအစိုးရနဲ့တရားရင်ဆိုင်မဲ့အဖွဲ့တွေကိုအလှူပေးတဲ့သူတွေတိုးလာတဲ့အကြောင်းပြည်သူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကပြောဆိုကြပါလို့ခင်ဗျာ
ဦးသိန်းထိုက်ဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်အခုတော့သောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်အလဲရောက်ပါပြီထုတ်လုပ်သူမှကင်ပြူထွေးနဲ့ကိုကျော်ကျော်သိန်းစီစဉ်တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါညဓာတ်ရိုက်လေလိုင်းစီစဉ်ကနေကြိုးစို့ပါတယ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးကြီးပိုပြီးတူတက်ကောင်းမွန်လောင်လှုပ်တဲ့နေရာမှာအစိုးရအနေနဲ့ဘယ်လိုအခက်အခဲအကျက်တဲတွေနဲ့များရင်ဆိုင်နေရပါသလဲဒါကိုကျွန်တော်တို့အဓိကဆွေးနွေးကြဖို့ပါအခက်အခဲမျိုးရှိလို့လည်းပဲတရားဥပဒေစိုးမိုးရေးအခြေအနေကအခုချိန်အထိတိတိတသားတူတက်မလာသေးတာလို့ပြောမယ်ဆိုရင်မှားမယ်မထင်ပါဘူးဆိုတော့ကဒီကနေ့အစီအစဉ်မှာပါဝင်ဆွေးနွေးကြသူတွေအားလုံးအနေနဲ့ကအခက်အခဲတွေအများကြီးကျွန်တော်တို့ထွေပြားဆွေးနွေးမယ်စာအဓိကအကျဆုံးအခက်အခဲကြီးတွေကိုပဲအထူးအလေးပေးပြီးတော့ဆွေးနွေးကြပါလို့ကျွန်တော်ကြိုတင်ပြီးတော့ပန်ကြားပါရစေနောက်တစ်ခုကကျွန်တော်တို့အဓိကအတက်နိုင်ဆုံးလိုရင်းတူရှင်းတဲ့ထိထိမိမိဆွေးနွေးပေးဖို့ကိုလည်းအထူးပဲပန်ကြားလိုပါတယ်ပင်တိုင်ဆွေးနွေးပေးဖို့အတွက်ဖိတ်ကြားထားသူနူးကတော့တရားလူတော်ရှင်းနေကြီးတွေဖြစ်ကြတဲ့ရန်ကုန်မြို့ကဦးရောဘတ်ဆက်အောင်နဲ့မန္တလေးမြို့ကဦးသိန်းသန်းဦးတို့ဖြစ်ပါတယ်ဒိုင်ရိုက်လိုင်းအစီအစဉ်ကနေကြိုးဆိုပါတယ်ရှင်းနေကြီးတို့ခင်ဗျာကျွန်တော်ရှင်းနေကြီးဦးသိန်းသန်းဦးနဲ့စားလိုက်ပါစေဆရာတို့အမြင်မှာတရားဥပဒေစိုးမိုးရေးတိုးတက်မလာတာအဓိကအစိုးရအတွက်ဘယ်လိုအခက်အခဲရှိနေလို့ပါလဲခင်ဗျာ
အဓိကအကြောင်းအချက်ကတော့ဒီတရားဥပဒေစိုးမိုးမှုမှာအဓိကမန္တလေးကုပ္ပတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဟာဒီပြည်ရေးဝန်ကြီးလက်အောက်မှာရှိပြီးတော့ပြည်ရေးဝန်ကြီးဌာနကတရှိအစိုးရရဲ့လက်အောက်အုပ်ချုပ်မှုအောက်မှာတိုက်ရိုက်ရှိနေတဲ့အတွက်သက်ဆိုင်ရာဒီတပ်ရအပါဝင်ပြီးအုပ်ချုပ်ရေးဘက်ကဝန်ကြီးချုပ်တို့ကတော့ဟိုကိုဗစ်ရင်ဒီအကြမ်းမကြကိုကဲနိုင်စွမ်းမရှိဘူးအဲ့ဒီအနေထားဒါကြောင့်မို့လို့ဒါကျွန်တော်တို့ဒီရာဇဝတ်တွေသူပြောတာကျွန်တော်ယူဆပါ
ဟုတ်ကဲ့တရားဥပဒေစိုးမိုးရေးပိုင်းလို့ကျွန်တော်တို့ပြောတော့ရဲတပ်ဖွဲ့တစ်ခုတည်းနဲ့တော့မဆိုင်ဘူးထင်ပါရဲ့ဆရာကြံတဲ့အပိုင်းတွေမှာရောခင်ဗျတရားစီရင်ရေးပိုင်းပေါ့
အတူတူပါပဲခင်ဗျအဲ့ဒီဟာတွေအားလုံးကလည်းပဲအစိုးရတောက်ကိုအချမှတ်ချက်ရောက်တယ်လို့ကျွန်တော်တို့ပြောလို့မရဘူးတရားစီရင်ဆိုရင်အခုချိန်ထိဒီမဲ့တော့မစွန်သေးပါဘူးဒါအရင်က2008ဖွဲ့စည်းပုံရှင်ရဲဥပဒေပေါ်မှာဆရာနာရှင်စနစ်ကိုကာကွယ်တဲ့တရားစီရင်စနစ်ကြီးကိုထူထောင်ထားတာပေါ့နော်အဲ့တော့ဒီတိဆောက်ထားတာဒိတ်ကျင်ထားတာလည်းအဲ့ဒီဆီယနာရှင်စနစ်ကာကွယ်တဲ့နှလုံးသားနဲ့တည်ထောင်ထားတာဖြစ်တဲ့အတွက်အဲ့ဒီအမြင်တွေကိုဒီမိုကရေစီအစိုးရတရားဓာတ်အောက်မှာဟိုပြောလို့ဖြစ်အောင်လုပ်ပြီးဖို့လိုတယ်ထို့တူပဲဒီရှင်းနေကြုံရုံးလို့ဘောနော်တရားစွဲဖွဲ့ပြီးတရားဥပဒေစိုးမိုးရေးကဏ္ဍတစ်ခုလုံးကလည်းအမြင်တွေမပြောင်းလဲနိုင်သေးပဲနဲ့အစိုးရတရားဓာတ်အောက်ကိုလုံးလုံးလည်းမရောက်သေးဘူးလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဥရောပဆောင်ရဲ့သဘောထားကိုလည်းသိပါစေ
ကျွန်တော်အနေနဲ့ပြောချင်တာကတော့ကျွန်တော်တို့လက်ရှိအနေအထားမှာ TIA မန်တိုင်ကိစ္စပေါ့နော်အဲ့တော့ဒီ TIA မန်တိုင်ကဘုံမီဝင်းလက်ထက်မှာဒေါက်တာမောင်မောင်ကဆွဲနှုတ်ပြလိုက်တော့ကြံတင်းခါနေပြီးတော့အတိတ်ပြန်မတူကြရသေးတဲ့အတွက် TIA မန်တိုင်နဲ့ပတ်သက်ရင်အများကြီးစကားတွေပြောပြချင်တာပါအဲ့တော့တရားသူကြီးဆိုတဲ့သကလုံးမှာတောင်းပါတရားကြောက်ပြီးတော့တကြီးပဲကြံတော့တယ်အဲ့ဒီအနေထားမှာဒီတရားရှင်ကြီးဟာဘယ်လိုမှတိုးတက်လာနိုင်ပြအကြောင်းမရှိဘူးတရားရှင်ကြီးမန်တိုင်အစ်စ်ကိုဖော်ပြီးအခုလက်ရှိဘာတွေပြောဖော်ပြီးဝင်ချကဦးလေပုံမှန်300ကျင်း330ပါပြတ်ထန်းချက်အတိုင်းလုပ်မယ်ဆိုရင်တော့ဒါကတရားရှင်မန်တိုင်အစ်စ်ပေါ်ပေါက်လာနိုင်တယ်မဟုတ်ရင်တော့ပြည်သူကြီးဟာဟိုအမေရိကန်တောင်းကိုဖတ်တဲ့အချိန်မျိုးနဲ့ပဲအချိန်ဒီမှာမလွဲပါလို့ပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့စီကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့သောရရှင်တူက NLD ဗမောင်းမြို့နယ်က NLD ပါတီလူငယ်တာဝန်ခံကိုဝင်းလင်းထုတ်လို့သူအီးမေးလ်မှာရေးထားပါတယ်သူကတော့ ဥပဒေပြူရေးမှန်းတိုင်းကလွှတ်တော်ကဥပဒေပြူတဲ့ထွက်လာတဲ့ဥပဒေကိုအုပ်ချုပ်ရေးပိုင်းနဲ့တရားစီရင်ပိုင်းကအကောင့်ထဲဖော်ပေးရမယ်ပေါ့နော်တဲ့ဆိုလိုတာကတရားသူကြီးချုပ်ကိုအနိုင်ရပါတီကခန့်ခွင့်မရှိတာကတရားဥပဒေစိုးမိုးရေးရဲ့အဓိကအားနည်းချက်လားလို့မြင်မိပါတယ်တဲ့ဆရာဦးသိန်းတန်းဦးတရားလက်ရှိချေလက်ရှိအလားဥပဒေတွေရတရားသူကြီးချုပ်ကိုအစိုးရကခန့်ခွင့်မရှိဘူးပေါ့အဲ့ဒီလိုလား
အဲ့လိုတော့မဟုတ်ဘူးပြဖော်စီဖို့မချင်ဘူးလေအရာပေါ်ပေါက်နေတာကတော့သူကဟိုတရားစီရင်ရေးမှာတရားစီရင်ရေးအသက်80အထိငလုတ်ပိုင်ဝင်ရှိတယ်လို့ကျွန်တော်ပြထန်းထားတာဒါပေမဲ့ကျွန်တော်တို့ဒီသမရရဲ့ဒုပိုင်ဝင်ထဲမှာသူကသမရကနေပြီးတော့ဒီရွေးချယ်တင်ရောက်ခံတဲ့သမရကနေပြီးတော့တွတ်တော်နှစ်ရက်ရှိမှဒီတရားသူကြီးချုပ်ရဲ့ဒီလိုမျိုးတရားသူတို့တရားသူကြီးချုပ်ရဲ့အမည်စင်းကိုတင်သွင်းပြီးတယ်လို့ကြားထန်းထားပြီးသားဗျာနှစ်ရက်နဲ့အဲ့ဒီအတွက်ကြမဟုတ်ပါဘူးကျွန်တော်တို့ခန့်ဝင်ရှိပါတယ်မပြင်းသုံးသေးတာပဲရှိတယ်တရားသူကြီး7ယောက်ဒီခန့်လို့ရတယ်အခု9ယောက်ရှိရယ်7ယောက်ဆုံးသွားတဲ့အတွက်6ယောက်ကျန်တယ်ကျွန်တော်တို့9ယောက်ထပ်တိုးလို့ရတယ်အဲ့ဒီ7ယောက်ဖျားမှာတရားပြည်တော်သူတရားလို့တော့တရားပြည်ကျရဲ့အမည်စင်းကိုပြရတာတော်တော်ပြင်သွင်းခွင့်ရှိတယ်
ဟုတ်ကဲ့ကျွန်တော်တည်းဆွေးနွေးမဲ့သုရရှင်တွေဖိတ်ခေါ်ပါမယ်ပထမဦးဆုံးရံပြဲမျိုးကဥစောလွင်ဥစောလွင်အစိုးရမှာတရားဥပဒေစိုးမိုးရေးခိုင်မာအောင်လုပ်ဖို့ဘယ်လိုအချက်တွေတွေ့ပါလဲအဓိကအကြောင်းဆွေးနွေးပါခင်ဗျာ
နောက်ကျင့်ဖွဲ့စည်းပုံကိုတောက်ခံပါမယ်ဆိုတော့ဒေါအောင်ဆန်းစုကြည်ရဲ့မင်းဆွေစီရင်လိုက်တဲ့အချိန်ကစားပြီးမှားနေပါလေ။နောက်တစ်ခုကဒီဥက္ကဋ္ဌရဲ့အသက်ခံရမှုနဲ့ပြည်ထောင်စုရဲ့အသက်ခံရမှုကိုချက်ချင်းပြဖို့လိုပါလေ။ဥက္ကဋ္ဌကနိုင်ငံတော်ကောင်းဆောင်ပြည်ထောင်စုကနိုင်ငံတော်ရဲ့သမိုင်းဝင်အမျိုးသမီးတယောက်ဖြစ်နေပါလေ။ဒီလူရဲ့တွင်မှာရခိုင်အရေးမှာကြတော့ရခိုင်အရေးကိုထိတွေ့စရာမလိုဘူးလို့ပြောထားတာ။ဥက္ကဋ္ဌကြတော့သူဒေါအောင်ဆန်းသူကြီးကမြင်ရကြတာကိုမြင်လိုက်ရတယ်။အင်တာနက်ထဲမှာဒီဟာကတရားဥပဒေစိုးမိုးရေးကိုလုံးဝကြောခိုင်းသွားတယ်လို့ဖြစ်နေပါရဲ့။နောက်တစ်ခုကဘာလဲဆိုတော့2008ဖွဲ့စည်းပုံမှာစစ်တပ်ကဓမ္မတိုက်ကြတာ။ဒါဟာအဓိကအကျဆုံးချက်ပဲ
။ဟုတ်ကဲ့ပါဦးစောလွင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဒါကြတာကိုအဓိကကြတဲ့အချက
်ဦးစောလွင်ကျေးဇူးအများကြီးတင်ပါတယ်။နောက်တစ်ယောက်တစ်ဆက်တည်းဖိတ်ခေါ်ပါမယ်။စကိုင်းတိုင်းမြင်းမှုမြို့နယ်ကဒေါက်တာသန်းတင်ဟုတ်တယ်တင်ခင်ဗျာတရားဥပဒေစိုးမိုးရေးအစိုးရအထူးတရားမလုံနိုင်တာဘယ်လိုအဓိကအခက်အခဲကြီးတွေရှိနေပါလဲခင်ဗျာ
အဓိကအခက်အခဲကတော့2008ခြေကဥပဒေထဲမှာပါတဲ့အိဋ္ဌတွေပါပဲခင်ဗျာကျွန်တော်အစိုးရကိုကြံပေးနေတာကတော့ခုနပြောသွားသလိုပြည်ရေးနဲ့တရားရေးကိုအစိုးရလက်အောက်ကိုတွင်းပေးပါလို့ကြံပြလိုပါတယ်နောက်ပြည်သူတွေဟာနေ့စဉ်ခံနေရတဲ့ကိစ္စတွေကိုကျွန်တော်တို့ညှင်းဖွင့်ဖို့အတိုင်းဖို့ဟာဘယ်သူမှမရှိပါဘူးအဲ့တော့ပြည်သူ့အခွင့်အရေးကာဝယ်ဆောင်ဆောင်ရေးကော်မတီကိုမျိုးရဲဖွဲ့စည်းပေးပြီးတော့ပြည်သူ့ကိုယ်စားတိုင်ခွင့်ပေးပါလို့ကျွန်တော်အကြံပြုလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာသန်းနဲ့ကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဥရောပဆန်အောင်အခုစနေရက်ထဲမှာ2008ဖွဲ့စည်းပုံကိုထောက်ပြကြပါတယ်ဒါပေမဲ့ကျွန်တော်ကစဉ်းစားမိတာက NLD ပါတီဦးဆောင်တဲ့အစိုးရသည်2008ဖွဲ့စည်းပုံကိုပြင်မယ်လို့တော့ပြောတယ်ဒါပေမဲ့ဒီ2008ဖွဲ့စည်းပုံအောက်မှာပဲယူကောက်ပွဲဝင်ပြီးတော့မဲအများစုနိုင်ရပြီးတော့အစိုးရဖြစ်လာတယ်ဆိုတော့2008ဖွဲ့စည်းပုံကိုမပြင်နိုင်သေးခင်မှာ2008ဖွဲ့စည်းပုံမှာပြဋ္ဌာန်းချက်တွေအတိုင်းလုပ်ရမှာပါ2008ဖွဲ့စည်းပုံကြောင့်2008ဖွဲ့စည်းပုံကြောင့်လို့လက်ညှိုးထိုးနေုံတက်တက်နဲ့တရားဥပဒေစိုးမိုးရေးအခြေအနေမတိုးတက်တာကခိုင်လုံတဲ့အကြောင်းပြချက်လို့ပြောလို့ရပါရဲ့လားဦးရောဘတ်ဆောင်း
ဒီနဲ့ဒီ negotiation ဝင်ရောခြေကဥပဒေမှာဒီလိုဆိုတရားထုတ်တော်ချုပ်မှာခံရမယ်တရားသူကြီးရဲ့အရေးချင်းကဒီနေ့နဲ့အတိုင်းတရားထုတ်တော်တရားသူကြီးကနာနေဆောင်ရခဲ့လို့နောက်ဓမ္မမို့ရင်လေဟိုတရားရေးရာရှိဒီမို့ဥပဒေရာရှိဒီဆယ်နဲ့တောင်းတဆောင်ခဲ့သူဓမ္မမို့တရားထုတ်တော်ရှင်နေအနည်းဆုံးအနည်း20လိုက်ပါဆောင်ရခဲ့သူလို့ပြောရဲအခုလက်ရှိဒီလိုဆိုတရားထုတ်တော်ချုပ်မှာဥဆုံးမျိုးကဥဆုံးမျိုးတော့ဥရတဲ့မျိုးကလွင်ကျန်တာကြီးအဲ့ဒီအချက်နဲ့မကိုက်ဘူးဒုံးဤသူကပဲပြင်းနေတဲ့တိုင်းဒီကအူတီအလုပ်တော်မှာလေဒုံးဤသူကပဲကျွန်တော်အရင်ရှိနေဆိုလို့တရားမှာမပါဘူးအခုမနေ့တနေ့မှာပဲတရားတော်နေရာတော့ခဲတာကိုတွေ့ရတယ်အဲ့တော့
ဆရာဆရာဦးရောဘာ
မန္တန်ကြီးကို
ဆရာဦးရောဘာကျွန်တော်နည်းနည်းဖြတ်မိပြပါစီ
ဟု
တ်ကဲ့ကျွန်တော်ဒီဆရာကဒီလူပုဂ္ဂိုလ်ကိုအဓိကပြောတဲ့သဘောရှိပါတယ်ကျွန်တော်ကစနစ်ကိုအဓိကပြောချင်ပါတယ်လူပုဂ္ဂိုလ်တွေကြောင့်ဆိုတာတဲ့ဟိုလူပုဂ္ဂိုလ်တယောက်တည်းနဲ့ဒီကိစ္စကလုံးလို့မရပါဘူးဆိုတော့စနစ်ကိုကတကယ်ကိုခိုင်မာပါရဲ့လားတရားဥပဒေစိုးမိုးရေးတိုးတက်ဖို့ရအတွက
်တရားဥပဒေစိုးမိုးရေးတဲ့စနစ်အနေကအရာတော့ခိုင်မာမှုမရှိပါဘူးဘာဖြစ်လို့လဲဆိုတော့တရားကြီးကလည်းအားနေတယ်လို့ဥပဒေအရာရှိပိုင်းကလည်းအားနေတယ်ပြောင်းလဲအဖွဲ့ကြီးရနေပြီအားနေတယ်မချင်းချင်းမှုမရှိတဲ့လူတွေနဲ့ပေါင်းဆက်နေရတော့
မျိုးမတိုးတက်မလာနိုင်ဘူးကြည့်ရတာပ
ါဟုတ်ကဲ့ပါရှောက်တင်းတောင်းကရောဘယ်လိုမြင်တယ်လဲ
ဟုတ်ကဲ့ဗျာဟိုကျွန်တော်သဘောတူပါတယ်ဟိုလူမန်နေရာမှာပေါ့ဗျာကျွန်တော်တွေသွားလေသူဥက္ကဋ္ဌယူနေဝင်ပြောရဲပေါ့เนาะအခုဟာကျွန်တော်တို့ကပုံကံကြပေါ့เนาะဒီနှစ်ထောက်ရှင်ဖွယ်ကြည့်ပုံရတာဟိုကခိုက်တဲ့လူတွေကသူတို့လူတွေဘိုးချိုဟောင်းကြီးစစ်တပ်ကလူတွေဒီလိုလူတွေကိုဘေးစုပ်ပြီးတော့အချိန်ကထဲတော့ရဲတပ်ဖွဲ့မှာရောအထူးကြီးအုပ်ချုပ်ရေးဌာနရောတရားရေးဦးစီးဌာနရောစစ်တေချုပ်ရုံးမော်ဆိုတော့ဒီတမိုးလုံးဖြောက်စိတ်ဖြစ်ပြီးတော့တကယ်အည်သွေးနဲ့ပြည့်ဝတဲ့တရားစီရင်ရှိပါတယ်အဲ့လိုလူတွေကနေရာမရဘူးသူတို့လက်တင်ရသတော်ခေါ်ပြီးတော့သူတို့နဲ့နှိစက်တဲ့လူတွေထည့်ထားတဲ့အနေထားအရာတရားစွဲဖွဲ့ပြီးဒီကုလုံးတရားဥပဒေစုံမရေးကိုထမ်းဆောင်နေတဲ့ institution တွေအားလုံးကအည်သွေးမပြည့်မိဘူးလို့ပဲကျွန်တော်ပြောပါမှာ
ဟုတ်ကဲ့ပါခင်ဗျာအမေရိကန်နိုင်ငံကမောင်တက်တနာအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာတခုပြောပြပါမယ်ကျွန်တော်နိုင်ငံတရားဥပဒေစိုးမိုးရေးအခြေအနေကတာမန်အောက်ခြေကုန်ကိုပြောနေပြည်သူတွေရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူကိုယ်စားလှယ်တွေအစိုးရကရွေးချယ်ဆေးလွှတ်လိုက်တဲ့နိုင်ငံကိုယ်စားလှယ်တွေအတွက်တော့လုံခြုံမှုမရှိဘူးဆိုတာဥပဒေပညာရှိဦးကိုနီလှုပ်ကြံခံရမှုကအထင်ရှားပါတရင်တော့တွေလှုပ်ကြံခံရတာဆလို့တိုင်ငံပဒေမှုတွေတိုးပွားလာနေတဲ့အထိတရားခံတွေကိုအလှည့်အမြန်ဖော်ထုတ်အရေးမယူနိုင်တာခေါ်ယိုးကျိုးနေတဲ့တရားသူကြီးတွေရဲ့နေရာမှာတိတ်ခါတမာရရှိပြီးဖြောက်မှန်မှန်ကန်တဲ့တရားသူကြီးတွေနဲ့အစာမထိုးနိုင်တာတွေဟာအစိုးရအတွက်ကြီးမားတဲ့အခြေအနေတစ်ခုလို့ယူဆပါတယ်တကယ်တော့တရားဥပဒေစိုးမိုးမှုအခြေအနေဒီလောက်ထိရိုင်နေနေရခြင်းအဓိကအကြောင်းရင်းကပြည်ထရေးကိုထိန်းချုပ်ထားတဲ့ကာကြုံးတဲ့တာတက်ဆိုင်ပါတယ်အစိုးရနဲ့အနေချင်းတာတက်ဆိုင်နိုင်ပါတယ်အစိုးရရဲ့အားနည်းချက်ကတော့ပြည်ထရေးကိုအစိုးရရဲ့စီမံအုပ်ချုပ်မှုအောက်ကိုရောက်အောင်မသိမ်းသွင်းနိုင်ခြင်းပဲလို့ယူဆမိပါတယ်ခင်ဗျားတဲ့အခုနောက်ဆွေးနွေးချက်တချို့နဲ့စင်တူရုံမှရှိမယ်လို့ကျွန်တော်ထင်ပါတယ်အခုတည်းဆွေးနွေးမယ်နောက်သောရရှင်တယောက်ဖိတ်ခေါ်ပါမယ်ထိုင်းနိုင်ငံမှာရှိတဲ့ကိုတိလယ်မှုကိုတိလယ်မှုထိုင်းနိုင်ငံကနေမြန်မာနိုင်ငံတရားဥပဒေစိုးမိုးတိုးတက်လာအောင်ဘယ်လိုအကျတဲရှိနေတယ်လို့ဆွေးနွေးကြပါတယ်လဲခင်ဗျား
ဟုတ်ကဲ့ခင်ဗျားဒီ2008ချိန်ဥပဒေရတော့အဓိကလိုအပ်ပါတယ်2008ချိန်ဥပဒေကိုတော့ပြင်ဆင်မလားအစ်စ်ရေးဆွဲမလားအဲ့မှာအဓိကမူတည်ပါတယ်ခင်ဗျဘာဖြစ်လဲဆိုတော့ဒေါက်ဆန်းစစ်ကြီးကတော့အတွင်နဲ့អော်နေပါတယ်တော့လက်မှတ်ထိုးကြပါလက်မှတ်ထိုးခဲ့လို့ရှိရင်ကျွန်တော်တိုင်းရင်းသားဒီစားပါလက်ရှိအစိုးရစစ်တပ်တွေကနေရာဝင်ယူနေတယ်လက်နဲ့အင်အားအလွင်အားအပြည့်နဲ့နေရာဝင်ယူတာကျွန်တော်တွေ့ရပါတယ်ခင်ဗျအဲ့ဒါကြောင့်မို့ကျွန်တော်အမှန်တမ်းဆိုရင်ဒါကောင်းလို့နော်တိုင်းသာခေါင်းဆောင်နေတဲ့အဲ့ဒီကိစ္စကိုနော်တည်တည်ချာချာလေ့လာပြီးတော့နော်ဆုံးဖြတ်ဖို့လိုတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ပါကိုသိလည်မှုကျေးဇူးများကြီးတင်ပါတယ်နောက်တစ်ခုတစ်ဆက်တည်းဖိတ်ခေါ်ပါမယ်စကိုင်းတိုင်းမော်လိုက်မြို့နယ်ကဦးမျိုးမြင့်ပါဦးမျိုးမြင့်သဘောထားဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းနှောင်းကြီးရဲ့ဖွဲ့စည်းပုံကိုပဲထောက်ပြလိုပါတယ်အဲ့ဒီကဖွဲ့စည်းပုံကိုမမြင်ဘဲနဲ့ကတော့ဒီလိုနွားလာပြုံပြုံသွားတော့မဟုတ်ကောက်ကောက်သွားနော်နွားတက်ကောက်ကောက်လိုက်ဆိုတဲ့ပုံစံမျိုးလို့အဲ့ဒီတိုင်းအုပ်စုနေလို့ကတော့တရားဥပဒေစိုးမိုးရေးကဒီတိုင်းဖြစ်နေမှာပါလို့ကျွန်တော်ကထောက်ပြလိုပါတယ်အဲ့ဒီတိုင
်းဟုတ်ကဲ့ပါခင်ဗျာ
ပါပဲကျွန်တော်ဆွေးနွေးနေတာ
ကျေးဇူးအများကြီးတင်ပါတယ်ဦးမျိုးမြင့်ကျွန်တော်ရောပါဆိုတော့ငင်းချမ်းရေးကိစ္စပြောကြတယ်ငင်းချမ်းရေးတေချာမရသေးဘူးအပြစ်ခတ်ရဆေးရေးခိုင်ခိုင်မာမာမရှိဘူးဆိုတော့ဒီအချက်တွေကတရားဥပဒေစိုးမိုးရေးကိုခိုင်မာမတည်ဆောက်နိုင်တဲ့နေရာမှာအဓိကဘလောက်ရေးပါတဲ့ခံကဏ္ဍကရှိနေပါလဲဆရာဦးတော်ဘတ
်ကျွန်တော်ကမြင်တာရောတရားဥပဒေစိုးမိုးရေးကိုလည်းအဓိကထားပြီးတော့ဖွဲ့စည်းပုံခြေရာဥပဒေကိုပြင်ဆင်နိုင်မှသာလေငင်းချမ်းရေးတို့ယဉ်ကျေးရေးတို့ဒီမိုကရေစီရေးတို့ဟာရှေ့ကိုတိုးတက်နိုင်မယ်မဟုတ်ရင်တော့ဟုတ်ကဲ့ဘုရားအခက်အခဲအများကြီးရှိပါလေ
ဟုတ်ကဲ့ဆိုဆရာဦးတင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်သေးသရွေတရားဥပဒေစိုးမိုးရေးတိုးတက်အောင်မလုပ်နိုင်တော့ဘူးလား
အဲအတိုင်းဒါကြီးပဲပဲရှိမှာပေါ့ဗျာဟိုနော်ဟိုအကြမှာကြအပြည့်အစုံတော့မဖြစ်နိုင်ဘူးကြာကျွန်တော်ဘောက်တော့ခုနဆရာပြောတော်တဲ့အထက်မှာပါတယ်လို့ပဲငြိမ်းချမ်းရေးတဲ့ဒီမိုကရေစီရေးတို့တရားဥပဒေစိုးမိုးရေးတော့ကောင်းတဲ့ပန်းတယ်ဗျတရားဥပဒေမစိုးမိုးရင်ငြိမ်းချမ်းရေးမရနိုင်ဘူးအဲ့လိုပဲငြိမ်းချမ်းရေးမရရင်လည်းပဲကျွန်တော်တရားဥပဒေမစိုးမိုးနိုင်ဘူးအဲ့တော့တရားဥပဒေစိုးမိုးဖို့ကြာတော့တယ်တော့ငြိမ်းချမ်းရေးရဖို့ကြာတော့2000ကျင်းဖွဲ့စည်းပုံချိန်ဥပဒေကြီးဟာအဓိကကြတဲ့ဆက်ထုံးကြီးဖြစ်နေတယ်ပြဿနာရဲ့ပင်မပြဿနာကြီးကဒါဖြစ်နေတော့ကျွန်တော်တို့ကဒီဟူတာပဲပြန်ပြန်ဆိုင်တာပေါ့ဗျာ
ဟုတ်ကဲ့
တော့ဒါကြီးရှင်းနိုင်မှာဖြစ်မဲ့တော့ပေါ့ဗျ
ာဟုတ်ကဲ့ကျွန်တော်တခုထောက်ပေးခြင်းပါတယ်ဆိုတော့ကဲဆိုကြပါစို့ပြည်ထဲရေးကအခုလက်ရှိကပြည်ထဲရေးဝန်ကြီးကိုကောင်ဝေးဦးစီးချုပ်ကတိုက်ရိုက်ခံထားတယ်နော်ဒီတိုင်းမှာကျွန်တော်တို့ရဲတပ်ဖွဲ့ရှိတယ်တရားစီရင်ရေးရှိတယ်ဟလာအချင်းဦးစီးဌာနရှိတယ်စသဖြင့်ကဲဆိုကြပါစို့အဲ့ဒါတွေကိုတော်ဝေဥစည်းကတည်းကမခန့်ပဲနဲ့အဲ့လားအစိုးရကခန့်အစိုးရကြီးကခန့်မယ်တမရလောက်ကိုအဲ့ဒါကြီးလွှဲပေးမယ်ဆိုကြပါစို့တကယ်ပဲတရားဥပဒေစိုးမိုးရေးအခြေအနေတိုးတက်လာမယ်လို့ယုံကြည်ပါလားဆရာ
အဲကျွန်တော်တို့ယုံနေဗျဟို comparison ပေါ့နော်နိုင်ငံကြီးကဘာလို့ဆိုတော့ဟိုပထမဦးဆုံးအဖြစ်တကယ်ကိုဆက်ဆိုင်တဲ့တက်ကျွန်းနားလေတဲ့လူတွေအောက်ကိုပညာရေးဆိုင်ရာအဖွဲ့အစည်းတွေ institution တွေရောက်လာမယ်နောက်တစ်ခါအဲ့လောက်နဲ့တော့မပြီးဘူးဗျ အဲ့ဒီထဲမှာရောက်နေတဲ့မိုးစရာရွှေကိုတော်တော်ထုတ်အောင်တကယ်ပညာရှင်ဘုပဲနဲ့ဒီနေရာမှာဟိုအကြောင်းမျိုးမျိုးနဲ့လာပြီးတော့ဘိုးဘွားကြလာပြီးတော့ဂျန်နတ်လူတွေရှိမှာပိတ်နေတဲ့လူတွေရှိအဲ့လိုလူတွေဖယ်ပြီးတော့ကျွန်တော်တို့သွားလေဒီတရားဦးနေဝင်ပြောတယ်လို့ပဲလူမှန်နေရာမှာကျွန်တော်တို့တကယ်ပြန်တီးဆောက်နိုင်တယ်သောဌာနတွေကလည်းပဲတကယ်ဒီရတအစိုးရတမရရဲ့အုပ်ချုပ်မှုအောက်မှာရှိတယ်ဆိုရင်တော့ဒါတွေဟာအခုအခြေအနေနဲ့အများကြီးတာလာတယ်ကျွန်တော်ယုံကြည်တယ်
ဟုတ်ကဲ့ဥရောပကရောဘယ်လိုမြင်လဲ
ကျွန်တော်အနေနဲ့လည်းထုံနည်းကြည့်ကြပါလိမ့်ကျွန်တော်တို့တရားရေးနေပြည်မှာမဆိုင်တဲ့လူတွေဝင်ပြီးနေရာယူထားတဲ့ကျတရားစီရင်နေပတ်သက်ရင်ဒီလူတွေရဲ့အနေနဲ့အင်မတန်မှအဆိုးကိုမြင်ရတာဘယ်လိုမှမရှိတာကနိုင်ငံပံလေဘယ်နဲ့ဘယ်သာရသားပြီမလို့ဥရအတွေ့အကြုံမရှိတဲ့ခါကျတော့သူတို့ကအောက်ခြေကအကြံပေးပြီးပြီးတဲ့အချိန်ကျိုးတဲ့အချိန်လိုက်ပြီးဆုံးပြတ်နေရလို့ဒီလူတွေကအလိုနဲ့လာနေရတယ်အမှုတစ်ခုဒီတော်စုတရားလို့ပြောဆိုပြီးအကြီးကဲကြီးတက်သွားရင်လည်းအများကြီးကပေခံနေရတော့ဘာမှအခြေအနေပြောခွင့်မရှိ
ဟုတ်ကဲ့
မကြမ်းပါဘူး
ဟုတ်ကဲ့ဆရာတို့ရဲ့မိတ်ဆွေကြီးလူဖော်ကံပဲကြီးပဲဖြစ်မယ်ထင်ပါရဲ့မြန်မာနိုင်ငံရှိနေများကွန်ရက်ကတရားလူတို့ရှိနေဦးလာထွန်းအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာတခုလည်းရှိပါတယ်တရားစီရင်ဆိုင်ရာဖွဲ့စည်းမှုပုံစံပြည့်ဝမှုတရားရေးဝန်ကြီးဌာနကွယ်ပြောခဲ့တာကရင်းငံ့အကြောင်းလို့ဆိုချင်ပါတယ်တရားရေးနဲ့တရားစီရင်ဆိုင်ရာစီမံခန့်ခွဲမှုပြည့်ဝနေတာပါမဆလာစစ်ဆိုးရမတိုင်မီနဲ့မဆလာလက်ထက်အထိတရားရေးဝန်ကြီးဌာနရှိခဲ့တာဖြစ်ပြီးတရားရေးဌာနရှိနေကြုံရုံနဲ့အချင်းဦးစီးဌာနတွေကတရားရေးဝန်ကြီးဌာနအောက်မှာရှိခဲ့တယ်ပြည်ထဲရောက်မှာမဟုတ်ဘူးတိကျကြည်ရတဲ့ဝန်ကြီးဌာနတပ်ဖွဲ့အနေနဲ့တိကျတိတန့်လွတ်လပ်ကင်းလွတ်တဲ့တရားရေးရာစီမံခန့်ခွဲမှုရှိခဲ့တာဖြစ်တယ်ဆိုတော့ဆရာဦးသိန်းသားတို့တစ်ချက်ပါပဲမာဆာလာစစ်ဆိုးရမတိုင်မီမာဆာလာလက်ထက်တရားရေးဝန်ကြီးဌာနရှိတယ်ခုနတရားရေးဌာနရှိနေကြုံအချင်းဦးစီးဌာနတွေကတရားရေးဝန်ကြီးဌာနအောက်မှာရှိတယ်ဆိုတော့အဲ့ဒီအချက်မှန်ပါလားဆရာ
မှန်ပါတယ်ဗျမှန်ပါတယ်တရားရေးဝန်ကြီးဌာနတိကျရှိပါတ
ယ်ဟုတ်ကဲ့ခင်ဗျအခုတော့မရှိတော့ဘူးပေါ့တရားရေးဝန်ကြီးဌာနတိကျ
ဟုတ်က
ဲ့တရားရေးဝန်ကြီးဌာနရေလို့ပြန်ဖွဲ့လာရောပို့တိုးတက်လာတက်လာနိုင်သလားဆရာ
ကျွန်တော်တို့ကတော့အခုပင်လုံးမှာအဆက်တည်းပင်လုံးမှာအဲ့ဒါကိုအကြံပေးမလို့တရားရေးဝန်ကြီးဌာနကဒုတိယမဟုတ်လို့ရှိရင် Judicial Services Commission ဆိုတာနိုင်ငံတကာမှာရှိတယ်။အဲ့ဒီဟာကပြည်တော်စုတရားတော်ကျုပ်တို့အယူခံရုံသဗ္ဗရာတို့ဒီ President ပေါ့ဗျာသဗ္ဗပတိကိုပါတဲ့အဖွဲ့ရနေပြီးတော့ Admin ကိုတီးခြားကြိုင်တာသူတို့ကတရားခွင့်မထိုင်ဘူး။နော်တရားစီရင်ရေးကိုအုပ်အုပ်စီမံအုပ်ချုပ်တဲ့အဖွဲ့အစည်းတရားကတီးခြားပေါ့ဗျာအရင်တော့ဝန်ကြီးဌာနပေါ့။ဒီများနိုင်ငံမှာတော့ Judicial Services Commission လို့ခေါ်တာ
။ဟုတ်ကဲ့
။အဲ့ဒါမျိုးရှိဖို့လိုတယ်ဗျ
။ဟုတ်ကဲ့ပါဆရာ။ကျွန်တော်တော်ရရှိနူးကြံပါတယ်တစတဲ့ပြေခေါ်ပါမယ်တူကစကိုင်းတိုင်းမော်လိုက်မြို့နဲ့ဝေယုံသာကြီးရွာကဦးကြအောင်ပါဦးကြအောင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်မြန်မာနိုင်ငံရဲ့တရားဥပဒေနဲ့ပတ်သက်ပြီးရှင်းလင်းရရင်တော့တိကျမှန်ကန်ပြတ်သားတဲ့တရားဥပဒေစိုးမိုးမှုကအမှန်တရားလိုအပ်နေတယ်လို့ဒီလိုမှန်ကန်လိုအပ်တဲ့မှန်တိုင်းကြီးတစ်ခုဖြစ်ပါတယ်လို့ထင်နေပါတယ်ဒီမှာကအကတိရစားတဲ့လက်ပေးရယူကျင်းချင်းသွားကျင်းချင်းသွားမယ်ဒီမှာဒီလိုမြင်ပါလေ
အမှန်
လေစစ်မှန်တော့စစ်ဖြစ်လာမယ်လို့ထင်နေတော့သင်ကြားရရပါတယ်ခင်ဗျာအားလုံးဒီဝိုင်းတော်သားအားလုံးဆက်မှဆက်မှဆက်ပါလေ
ကျေးဇူးတင်ပါတယ်ခင်ဗျာဦးကြောင်ပရိသတ်အားလုံးလည်းကျမ်းမာချမ်းသာပါစေလို့ VA ဝိုင်းတော်သားတွေကပြန်ဆုတောင်းပေးပါတယ်တစ်ဆက်နောက်တစ်ယောက်တစ်ဆက်တည်းဖြစ်ခေါ်ပါမယ်ခင်ဗျာရန်ကုန်မြို့ကဆလိုင်းပွေကုန်းပါကဲဆလိုင်းအစိုးရမှတရားဥပဒေစိုးမိုးရေးကောင်းအောင်လုပ်ဖို့ဘယ်လိုအကြက်တဲခက်ခဲတွေတွေ့နေတယ်လို့မြင်ပါတယ်
โอเคตามอาชีพပြောရမယ်ဆိုရင်တော့ PTL ထုကခုချိန်ထိတရားစီရင်ကိစ္စမှာဆိုရင်တော့သူတို့တရားဥပဒေကိုအကူမဲ့စားသူတို့ငွေနဲ့အာဏာရှိတဲ့ပုဂ္ဂိုလ်ကိုသူတို့ကပို့ပြီးတော့အကူတော့ကျွန်တော်တွေ့ရပါတယ်အဲ့တော့တရားဥပဒေစုံမွေးဆိုတာ PTL ထုကလည်းပဲအရယူရမှာဖြစ်တဲ့အတွက်အဲ့ဒီအချက်အင်တာမှအရေးကြီးတယ်ပြီးရင်ကျွန်တော်တို့နိုင်ငံကြီးလောကလူကြီးတွေဖြစ်ဘာသာကြီးလောကပဲလူကြီးတွေဖြစ်ဖြစ်တရားဥပဒေစိုးမိုးရို့တို့ကစိတ်ဝင်စားပဲနဲ့နာခံချင်းတရားတွေနောက်ပြီးတော့မှဟောတစ္ဆာရှိချင်းတရားတွေပဲဟောပြီးတော့မှဘာတောင်းနာခံရမလဲဘာတောင်းတစ္ဆာရှိရမလဲဆိုတော့မပြောပဲနဲ့အရင်တုန်းကစစ်ဆိုးရလက်ထက်ကတို့ဟိုနေခဲ့တဲ့ပုံစံထိအတိုင်းပဲအခုချိန်ထိနေရနေလာရသေးတယ်ဆိုလို့ဆိုတော့တည်ရတဲ့အတွက်တရားဥပဒေစိုးမိုးကြီးဟာအောက်ခြေထိုက်ကလည်းပဲဟောအစင်မပြေသေးဘူးဆိုတာလူထုအနေနဲ့ကျွန်တော်ပြောချင်ပါတယ်ဗျာ
ကျေးဇူးအများကြီးတင်ပါ slide ကျွန်တော်တို့ Facebook ကနေပြီးတော့ဆွေးနွေးထားတဲ့ဆွေးနွေးချက်၄ချက်အတူလေးတွေကျွန်တော်ပြောပြပါစီဦးဆွေးနွေးချက်တစ်ခုကအထွေအထွေအုပ်ချုပ်ရေးဌာနနဲ့ရဲဌာနကိုအယက်သားအစိုးရလက်ထက်အပ်ပါကအချိန်ကြီးကောင်းလာမှာပါတဲ့နောက်တစ်ခုကတော့အရေးကြီးဆုံးကတော့တရားရုံးတွေပါအတော်ကိုပျက်စီးလက်စားနေတာမသိလို့လားမသိကြအောင်စောင့်နေတာလားတဲ့နောက်တစ်ခုက ပြည်ရဲ့အယတ္တအစိုးရလက်အောက်ထဲရောက်ရင်တရားဥပဒေစိုးမိုးပြီးရှင်းနေတာကိုရှုပ်အောင်မလုပ်နဲ့တဲ့ဟုတ်ကဲ့ပါခင်ဗျာနောက်ဆုံးတူကတော့တရားဥပဒေစိုးမိုးရေးအောက်ခြေအစင်ကစပြီးအဂတိလိုက်စားမှုတွေကိုထိထိရောက်ရောက်ကန့်ကွက်ဖြေရှင်းစီလိုပါတယ်တဲ့သူတဘောထားပါဆိုတော့ထူထူအုပ်ချုပ်ရေးရဲတရားရုံးအကုန်လုံးပါပဲခင်ဗျာတရားဥပဒေစိုးမိုးနဲ့သက်ဆိုင်နေတဲ့အဖွဲ့အစည်းအကုန်လုံးပြင်ဖို့လိုနေတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အချိန်10မိနစ်ကျော်ကျော်ရပါတယ်ဆရာဦးသိန်းတန်းဦးနဲ့ဆရာဦးရောဘတ်ဆောင်ကျွန်တော်အချုပ်မေးခွန်းပေးပါမယ်ဆရာဦးရောဘတ်ဆောင်အရင်ဆွေးနွေးပါခင်ဗျာလက်ရှိအစိုးရတက်တန်းအတွင်းမှာတက်တန်း၄နှစ်လောက်ကြာမှသေးတယ်လက်ရှိအစိုးရတက်တန်းအတွင်းမှာတရားဥပဒေစိုးမိုးရေးဒီထက်ပိုပြီးတိုးတက်လာမယ့်အလားအလာရှိပါသေးရဲ့လားဆရာဦးရောဘတ်ဆောင်
တိုးတက်လာအောင်ဆိုရင်တော့ဒီမျိုးနယ်ခရိုင်အတရားသူကြီးတွေအချင်းကလာတာနှစ်သိန်းလုံးနေနေရှိတယ်တက်နေတဲ့ပုံစံနဲ့ငွေကြေးပေါင်းပွမှုမမတော်နိုင်နေတဲ့အခါမှာပေါ်တဲ့ပုံပြန်ဖြစ်တယ်လက်ရှိကပြည်နယ်နဲ့တိုင်းတရားသူကြီးအချင်းမှာကြောင်ကြပြကိုမမမကန်လောက်တာတွေကိုမကြည့်တဲ့အမှုတွေတွေကဘယ်လိုတိုင်တိုင်ဒါမှအရေးကြီးမပြီးတော့လေပို့စေအဲ့လိုပြည်နယ်မှာဖြစ်နေ
ဟုတ်ကဲ့ပါခင်ဗျာရောက်သိန်းတန်းဦးလက်ရှိဆိုရတက်တန်းတွင်မှာတရားဥပဒေစိုးမိုးရေးဒီထက်ပို့ပြီးတော့တိုးတက်ကောင်းမွန်လာမယ်အလားအလာရှိပါသေးရဲ့လားဆရာဘယ်လိုမြင်ပါသလဲ
အလားအလာလည်းရှိတယ်ကျွန်တော်လည်းမျှော်လင့်နေတယ်ဗျဘာလို့ဆိုတော့ကျွန်တော်တို့27ရာစုပင်လုံးခုပြန်ဆပြီးတော့ဒီ6လအတွင်းမှာကျွန်တော်နဲ့သူသွားလေသူဆရာဥက္ကူကြီးပေါ့ဗျာကျွန်တော်တို့တင်းနေတယ်တရားဥပဒေစိုးမိုးရေးနဲ့တရားစီရင်ပြုပြောင်းလဲမှုစာရန်ရှိပါတယ်အဲ့ဒီစာရန်ကိုကျွန်တော်တို့ထိတ်ထိတင်ဖို့ရှိတယ်အဲ့ဒီတရားစီရင်စနစ်ပြုပြောင်းလဲမှုနဲ့ပတ်သက်တဲ့ဟာကိုလက်ခံပြီးတော့တရားကျွန်တော်နိုင်ငံတကာအထွေထွေအနေနဲ့ဒီသေးသေးချုပ်နေပေါင်းစပ်ပြီးတော့ပြင်ဆင်နိုင်မယ်ဆိုလို့ရှိရင်တော့အခုချိန်တွေပို့ပြီးတော့တိုးတက်လာမယ်လားလားရှိတယ်လို့ကျွန်တော်ယုံကြည်တယ
်ဟုတ်ကဲ့ပါခင်ဗျာကာတွန်းဆရာစီယာရဲ့ကာတွန်းတစ်ခုကိုကျွန်တော်ဒီကုန်းချုပ်လေးပြပြပါစီကာတွန်းထဲမှာရက်တသားနဲ့ရက်စခန်းမှုနဲ့ရှိပါတယ်ရက်တသားကတရားခံတယောက်ကိုဖမ်းလာပါတယ်ဂျိုးနဲ့စွဲပြီးတော့စခန်းမှုကခုံမှာထိုင်နေပါတယ်ရက်တသားစခန်းမှုကိုအလေးပြုပြီးတော့စီရင်ခံပါတယ်အဓိကတရားခံကိုမိလာပါပြီဆရာတဲ့သူ့လက်ထဲဂျိုးနဲ့စွဲဖမ်းလာတာကိုရက်စခန်းမှုကကြည်ပါတယ်ဗုဒ္ဓလို့တခွန်းပဲပြောလိုက်နိုင်ပါတယ်ဖမ်းလာတဲ့ရက်တသားဖမ်းလာတဲ့တရားခံကတော့စာရေးထားပါတယ်ကာတွန်းဆရာကတရားဥပဒေစိုးမိုးရေးပါတဲ့တရားဥပဒေစိုးမိုးရေးကိုယ်တိုင်ကတရားခံဖြစ်နေသလားလို့ကျွန်တော်စဉ်းစားမိပါကြောင်းတင်ပြရင်ဒီကနေ့ညအစီအစဉ်ဒီမှာပဲညီကုန်းချုပ်ပါတယ်အားလုံးပဲရှင်လန်းချမ်းမြေ့ကြပါစေနောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတော့ပေါ့ခင်ဗျာ
ထုတ်လို့သူမခင်မြူထွေနဲ့ကိုကြကြောသိန်းစီစဉ်တင်ဆက်တဲ့အထရိုက်လိုင်းဆွေးနွေးကံကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းအင်ကာနေညအစီအစဉ်ကိုနားဆင်နေတာပါ။ဗုဒ္ဓဦးနေမနဲ့6နိုင်ကနေ9နိုင်အထိထုတ်လိုက်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်နှူးကြီးညာပေးပါမယ်ရှင်။
အဲရနေပါလက်စတိုင်းသားတူကိုဂျော်ဒန်မြစ်နောက်ဘက်ကမ်းခြေဒေသမှာမိနစ်တုံးကပြစ်တက်ခဲ့တဲ့အစ္စရေးစစ်သားတူကိုစစ်ကောင်ရုံးမှာဒီကနေ့ပဲထောင်နဲ့တနေခွဲချမှတ်လိုက်ပါတယ်။ဒီလိုရှင်းနေတွေကတော့လူသက်မှုနဲ့ပြီးခဲ့တဲ့နှစ်ထဲမှာပဲအပြစ်ရှိကြောင်တရားရုံးကဆုံးဖြတ်ထားတဲ့အစ္စရေးစစ်သည်အီလာအဇာရီးယားကိုအမြင့်ဆုံးပြစ်ဒဏ်ထောင်နဲ့3နှစ်ကနေ5နှစ်ထိချမှတ်ဖို့လဲတောင်းဆိုထားကြတာပါ။အမေရိကန်ပြည်သူ့ရဲ့အမျိုးသားလူညွန်ရေးအကြံပေးပုဂ္ဂိုလ်အသစ်ဖြစ်အမေရိကန်စစ်တပ်မှတရှောင်းလုံးစစ်မှုတန်းလာတဲ့မာဗျူရဲ့ကျွမ်းကျင်သူကြီးတက်ဒုတိယဗိုလ်ချုပ်ကြီး HR McMaster ကိုသမ္မတဒေါ်နယ်ထရမ့်ကအဆိုပြုလိုက်ပါတယ်။အသက်54နှစ်အရွယ်ဒုဗိုလ်ချုပ်ကြီး McMaster အရေးသူထက်မြက်သူအတွေ့အကြုံကြီးမားသူပုဂ္ဂိုလ်ဖြစ်နေလဲသမ္မတထရမ့်ကပြောဆိုထားတာပါ။အချင်းပြေချဆမှုဟာအကြံပေးဆွံ့ရဝါဒရဲ့အခြေခံစနစ်တစ်ခုဖြစ်ကြောင်းနိုင်ငံတကာအခရီးလိုက်စားမှုတွေကိုစောင့်ကြည့်လေ့လာနေတဲ့ Transparency International ကပြောဆိုလိုက်ပါတယ်။ AS နဲ့ Boko Haram တို့လိုအစိုးရဖွဲ့စည်းတွေကိုရင်ဆိုင်ချေမှုရမှာနိုင်ငံတကာတိုင်ဝမ်အနေနဲ့အချင်းပြေချဆမှုတွေကိုဦးစားပေးတိုက်ဖြတ်ဖို့လိုအပ်ကြောင်းလည်းပြောဆိုထားတာပါ။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ရဲ့ဖေရူမေခွဲအခုဖြစ်သူဟာလုတ်ကြံခံလိုက်ရပုံပေါ်ဝင်မယ်လဲတည်ဆုံးတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်မချရသေးတဲ့အကြောင်းဒီကနေ့ပဲမလေးရှားချက်မှရေးဌာနတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တည်ဆုံးတဲ့အကြောင်းရင်းနဲ့သက်ဆိုင်ရာဆွေမျိုးသားချင်းဘယ်သူဘယ်ဝါဖြစ်ကြောင်းသိရှိနိုင်မှုတည်ဆုံးသူကင်ဂျွန်နန်းရဲ့အလောင်းကိုရင်ခွဲစစ်ဆေးရာကရရှိထားတဲ့နမူနာတွေကိုတခွဲကန်တစ်ခုမှဆစ်စစ်ဖို့ပြဖို့ထားတဲ့အကြောင်းမလေးရှားချမ်းမာရေးဝန်ကြီးဌာနထူထူချမ်းမာရေးဦးစီးဌာနညွှန်ကြားမှုနူဟာဟေရှမ်အဗ်ဒူလာကပြောဆိုခဲ့တာဖြစ်ပါတယ်။
သတင်းအကျဉ်းချုပ်ကိုကုအောင်လုံးကြီးညာပေးခဲ့တာပါရှင်ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမခင်ဖြူထွေးဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဘန်စကီဖြစ်ပါတယ်ကျွန်မရှားဖောင်ပါ VOA American အတန်ညဘက်မြန်မာဘာသာအစည်းအဝေးကိုည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ24 25 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များအားလုံးကိုရောစိတ်ပါရှင်လင်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.